အလုံးသောသူတော်စင်ပြိတ္တအပေါင်းသူတော်ကောင်းတို့အားဟောပြောပြတတ်သင်ကြားပေးမှဖြစ်ပါれတို့သူတော်စင်များတရားတော်များကိုနာကြားခွင့်ရတဲ့အခိုက်တန်ကိုနာလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နာရမယ်တဲ့ဘလို့နာရမယ်အေးတို့သူတော်စင်များတရားဝဲကိုလာလို့တရားကိုကြက်ကြက်နာနာအာယုံစိုက်ပြီးတော့နာလိုက်ရင်အဲ့ဒီတရားထဲမှာသိစရာဘဝတုတ္တလေးတွေဘာသာရေးနဲ့ပတ်သက်လို့ရှောင်ရံဆောင်ရံနေမပါဘူးလားပါလိမ့်မယ်အဲ့ဒါလေးတွေကိုမှတ်သားပြီးတော့တက်စွမ်းသမျှဘုဘဝတည်းထည့်ပြီးတော့ကျင့်သုံးပြီးဓမ္မနဲ့အညီဖရာဟောနဲ့အညီကိုယ်ဘဝကိုရှောက်လန်းနေဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီပြစ္ဆုတ်ပံလဲကောင်းနောင်တမလုံလဲကောင်းလိမ့်မယ်ပြောကြည့်ပါပစ္စုပန်လဲကောင်းနောင်တမလုံလဲကောင်းလိမ့်မယ်အဲ့ဒါကြောင့်မို့ကြိုးစားပြီးတော့ရှေးဥစွာဒုသူရောစင်များနာကြားကြဖို့ရှေးဥစွာတိုက်တွန်းပါတယ်ဒီနေ့ဒုသူရောစင်များနာရမယ့်တရားကဘာလဲလဲဌာန၃ရက်မမေ့အံတဲ့ပြောကြည့်ပါဘာလဲလဲဟေးဒီတရားတော်ကသောသူတော်စင်များဘယ်ကနေလာတဲ့ဟာလဲလို့ပြောရင်ဗုဒ္ဓရဲ့ဓမ္မတွေကိုအဲဟောကြပြောကြတဲ့အပိုင်းမှာဘုရားရှင်ကိုတော်မြတ်ဟောထားတဲ့နော်တက်ရိုက်စကားကိုပါဠိတော်တဲ့တက်ရိုက်စကားကိုဗာလဲပါဠိတော်အဲ့ဒီပါဠိတော်မှာမရှင်းတာလေးတွေကိုဖွင့်လာကြတော့ဗာတယ်လေအထကရာတဲ့ဗာတယ်လေအထကရာအဲ့ဒီအထကရာမှာမရှင်းတာလေးတွေထပ်ဖွင့်လာကြတီကဗါတယ်လေတီကအဲ့ဒါကြောင့်ပါဠိတော်ရဲ့အထက်ကရာရဲ့တီကရဲ့အဲ့ဒီပါဠိတော်တွေကိုနားလည်ဖို့ဆိုရင်ဘာသိဖို့လိုတယ်လဲလို့ပြောရင်ပါဠိဘာသာကိုလေ့လာထားဖို့လိုတယ်ပေါ့ဘာဘာသာလဲပါဠိဘာသာကိုလေ့လာထားဖို့လိုတယ်ခုဦးဇင်းတို့စာပေတွေကိုသင်ကြားကြတဲ့အပိုင်းမှာသာသနာ့ဘောင်တွင်ရောက်ကြတဲ့ပုဂ္ဂိုလ်များသည့်ကိုယ်ရင်အငယ်လေးဘဝကနေစပြီးတော့ပါဠိသင်ကြရတာမရှိဘူးလားမရှိပါဘူး။ဥပမာမင်္ဂလာတုတ်ကိုပဲကြည့်ကြည့်ပေါ့အဲ့ဒီမှာအသေးဝနာစဘာလနံပန္နိတာနင်းစသေဝနာဒါမျိုးတွေမရှိဘူးလားမရှိပါဘူး။အဲ့ဒီစကားတွေကိုဦးဇင်းတို့ဒီပါဠိဘာသာကိုသင်ကြခြင်းသည်ဘာလို့သင်နေတာလဲပြောရင်တော့ဖယံဟောတဲ့အတိုင်းတိုက်ရိုက်သိခြင်းလို့ပြောကြည့်ပါဦး။ဖျားဟောတဲ့အတိုင်းတတ်ရသိခြင်းလို့အေးပါဠိဘာသာကိုတကြွညတဲ့ပုဂ္ဂိုလ်ကပါဠိစာပေကိုဖတ်ကြည့်လိုက်ရင်ဖျားဘာဟောတယ်လို့မြန်မာလိုမသိနိုင်ဘူးလားသိနိုင်ပါဘူးအေးပါဠိဘာသာကိုမသင်တဲ့ပုဂ္ဂိုလ်သင်ထားတာမရှိတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီပါဠိတွေကိုဖတ်ကြည့်လေပဲအတိဘယ်နားလည်ဖို့လွယ်ရလားမလွယ်ဘူးအေးအဲ့ဒါကြောင့်မို့ဘုန်းကြီးရန်တွေကတော့မူရင်းတိုင်းသိအောင်ဆိုပြီးတော့အဲပါဠိလိုအဲလေ့လာကြတယ်အဲလို့ဆိုဘာနဲ့သွားတူလဲပြောတော့ဟိုးအနောက်နိုင်ငံတွေမှာသင်ကြတဲ့လက်တင်ဘာသာနဲ့သွားတူဘာနဲ့တူလဲအေးလက်တင်ဘာသာဆိုတာရှိတယ်ပေါ့အဲ့ဒီလက်တင်ဘာသာကတော်တော်များများနေရာတွေမှာထည့်ပြီးတော့သုံးဒါပေမဲ့လက်တင်လိုပြောတာမျိုးတော့မရှိဘူးပေါ့သူတွေကနေပါနေတဲ့သိပညာရက်တွေအများကြီးရှိတယ်တစ်ပင်ကြောင်းတွေအများကြီးရှိအဲ့ဒီအကြောင်းအရာတွေကိုအဲ့ဒီစာတက်တဲ့ပုံကိုယ်တွေကသိပြီးတော့အဲ့ဒီသိထားတာတွေကိုကျန်တဲ့ဘာသာနဲ့ပြန်ရေးလို့အခြားပုံကိုယ်တွေပါသိကြ။ဦးဇင်းတို့ပါဠိဘာသာကလည်းပဲပြောတာတော့မရှိဘူး။ဘာတော့မရှိဘူး။ပြောတာတော့မရှိဘူး။ဒါပေမဲ့ဘာရှိသလဲလို့ပြောရင်ရေးတာရှိတယ်ဖတ်တာရှိတယ်ပြောကြည့်ပါ။ရေးတာရှိတယ်ဖတ်တာရှိတယ်။အေးရေးတာရှိဖတ်တာရှိတော့မူရင်းတိုင်းလေးသိနေတယ်ဆိုရင်အဲ့ဒီပါဠိလေးဖတ်ကြည့်လိုက်တာနဲ့မြန်မာလိုမသိနိုင်ဘူးလားသိနိုင်တယ်အဲ့ဒါကြောင့်မို့ဘုရားရှင်ကိုရောင်မြတ်ကတရားတွေဟောတဲ့အခါပါဠိဘာသာကိုသုံးသွားတယ်တဲ့ဘာဘာသာကိုအဲပါဠိဘာသာကိုသုံးပြီးတော့တရားတွေဟောခဲ့တော့နောက်ကနေဘုရားတရားတွေကိုတန်ဃာယနာတင်ညတဲ့ပုဂ္ဂိုလ်တွေကလည်းပါဠိဘာသာနဲ့ပဲတန်ဃာယနာတင်တာတွေမရှိဘူးလားအဲတန်ဃာယနာတင်သွားတယ်အဲ့ဒီတန်ဃာယနာတင်နေတဲ့ကတန်ဃာယနာ6တန်တင်သွားတဲ့နော် အဲ့ဒီဖရာရဲ့သာပေတဲ့ကဒုသူရောဇင်တို့ကိုဒီနေ့ပြောပြမှာကခုတ်တကနိကေကလာတာတဲ့ဘယ်ကလာတာအဲခုတ်တကနိကေကလာတာဗုဒ္ဓရဲ့ဓမ္မတွေကိုနိကေနဲ့ခွဲလိုက်လို့ရှင်ရင်ဒီကနိကေရှိတယ်ဗာနိကေဒီကနိကေဆိုတာဖရာဟောတဲ့တရားတုတ်တော်အရှိတွေပေါ့နော်ရှိလျားတဲ့တုတ်တော်တွေကိုဟောထားတာတွေစုပေါင်းထားတာကြတော့ဒီကနိကေတဲ့ဗာနိကေဒီကနိကေကဲနောက်နံပါတ်1ကကြတော့မစ္စည်းမနိကေတဲ့ဗာနိကေမစ္စည်းမနိကေမစ္စည်းမနိကေမှာဟောထားတဲ့တရားတွေကြတော့အလဲအလက်နော်ရှည်လွန်းတဲ့သုတ်တော်တွေလည်းမဟုတ်ဘူးအဲတူလွန်းတဲ့သုတ်တော်မျိုးလည်းမဟုတ်ပဲနဲ့အလဲအလက်ဖြစ်တဲ့ဘုရားစကားတွေနော်ဟောထားတဲ့တရားအရှိအတူပေါ်မှာမူတည်တယ်ပေါ့အဲ့ဒီမှာပါတာတွေကအလဲအလက်အဲ့ဒါကြတော့မစ္စည်းမနိကေတဲ့ဗာနိကေအဲမစ္စည်းမနိကေအဲနောက်ထပ်ဘာဟောတာရှိသေးတော့ဆိုတော့ဘုရားဟောတဲ့ထဲမှာတန်ယုတ်တနိကေတဲ့ဗာနိကေတန်ယုတ်တနိကေအေးတန်ယုတ်တနိကေကြတော့အကြောင်းရာသက်ဆိုင်ရာသက်ဆိုင်ရာသက်ဆိုင်တဲ့အကြောင်းတွေကိုစုစုပြီးတော့နော်တင်ပြထားတယ်ဥပမာနတ်တွေကနေဖျားစီလာပြီးတော့မိကုန်းနေမေးတယ်ဆိုရင်အဲ့ဒါမျိုးမိကုန်းမေးတဲ့ကဏ္ဍဆိုရင်လေဒီလိုမိကုန်းမေးတာတွေဘာတွေမေးသွားတယ်ဘာတွေမေးသွားတယ်ဆိုပြီးတော့နတ်တွေကမေးတာတွေနဲ့သက်ဆိုင်တာအလုံးကိုစုစည်းပြီးဟောတာကြတော့တန်ယုတ်တနိကေတဲ့ဗာနိကေတန်ယုတ်တနိကေအဲ့ဒီသက်ဆိုင်တာအကြောင်းအရာတွေကိုစုပေါင်းစုပေါင်းဟောတာအဲ့ဒါတန်ယုတ်တနိကေအဲ့လိုဆိုတော့ဒီကနိကေရဲ့မစ္စည်းမနိကေရဲ့တန်ယုတ်တနိကေရဲ့ကဲနောက်တစ်ခုကကြတော့အင်္ဂုတ္တရနိကေတဲ့ဗာနိကေအင်္ဂုတ္တရနိကေကြတော့လူတွေတိတဲ့တိထိုက်တဲ့တရားတွေအဲ့ဒီတိထိုက်တဲ့တရားတွေကိုနံပါတ်1ကနေပြီးတော့တစ်ချက်ကနေပြီးတော့17ချက်ထိဟောတာပြောကြည့်ပါဦးတစ်ချက်ကနေပြီးတော့17ချက်ထိဟောတာအဲ့ဒီ17ချက်ထိဟောတော့အဲ့ဒီဟောတာတွေကိုကြတော့အင်္ဂုတ္တရနိကေတဲ့ဗာနိကေအင်္ဂုတ္တရနိကေအင်္ဂါတစ်ခုတစ်ခုလွန်လွန်လွန်လွန်ပြီးတော့တဲ့ဆိုရင်နောက်တစ်ခုက1 3 4အဲ့ဒါမျိုးတက်တက်တက်တက်ပြီးဟောသွားလို့သူကြတော့အင်္ဂုတ္တရနိကေတဲ့ဗာနိကေအင်္ဂုတ္တရနိကေကဲနောက်တစ်ခုကကြတော့ခုတ်တကနိကေတဲ့ဗာနိကေအေးဖျားဟောတဲ့တရားတုတ်တော်အတူလေးတွေပေါ့အဲ့ဒီတူတဲ့ဟာလေးတွေကိုစုစည်းစုစည်းပြီးတော့ပြထားတဲ့နော်နိကေကြတော့ခုတ်တကနိကေတဲ့ဗာနိကေခုတ်တကနိကေအဲ့ဒါကြောင့်ဖျားဟောတဲ့တရားတွေကိုနိကေနဲ့ပြောရင်ဘယ်နှရက်ရှိလဲ၅ရက်ရှိတယ်ဒီကနိကေမေတိမနိကေတန်ယုတ်တနိကေအင်္ဂုတ္တရနိကေခုတ်တကနိကေဘယ်နှမျိုးလဲ၅မျိုးအဲ့ဒီ၅မျိုးတွေကဒီနေ့ဒုသူရောဇဉ်တို့ကိုပြောပြမှာဒီ၅မျိုးတွေကဘယ်တွေကပါတဲ့အကြောင်းအရာလဲလို့ပြောရင်အင်္ဂုတ္တရနိကေတွေကပါတဲ့အကြောင်းအရာပြောကြည့်ပါအင်္ဂုတ္တရနိကေတွေကပါတဲ့အကြောင်းအရာအဲ့ဒီအင်္ဂုတ္တရနိကေတွေမှာနော်တနေ3ကနေဘလောက်ထိပြတာ17ထိအခုဒီနေ့ဒုသူရောဇဉ်တို့ကိုပြောပြမှာကြတော့ဘယ်နှခုပါတဲ့နော်သုတ်တော်ကိုပြောပြမှာတော့ဆိုတော့အချက်3ချက်ပါတဲ့သုတ်တော်တဲ့အချက်ဘယ်နှချက်အဲအချက်3ချက်ပါတဲ့သုတ်တော်အဲ့ဒါကိုတိကနိပတ်ပါဠိတော်တဲ့ဘာပါဠိတော်တိကနိပတ်ပါဠိတော်အဲ့ဒီပါဠိတော်မှာကြည့်ရင်ဘုရားကလောကသားတွေနဲ့ပတ်သက်ပြီးတော့တိတဲ့တိထိုက်တဲ့အရာလေးတွေကိုလောကသားတွေအတွက်ဟောပြောပြသသွားတာဘယ်နှချက်စီပါတာလဲ3ချက်စီပါတာအဲ့ဒီ3ချက်စီပါတဲ့နော်သုတ်တော်တွေကဒီနေ့ဒုသူရောဇဉ်တို့ကိုပြောပြမှာကတာရဏီယသုတ်တံနဲ့ဘာသုတ်တံတာရဏီယသုတ်တံအေးတာရဏီယသုတ်တံဆိုတာကမမိအပ်တဲ့ဌာနတွေကိုပြောပြတာဘာဌာနတွေမမေ့အပ်တဲ့ဌာနတွေပြောပြအေးမမေ့အပ်တဲ့ဌာနဆိုသူရောကိုရောအာလုံးသောပုဂ္ဂိုလ်များအတွက်အမတ်တရားလေးတွေဆိုတာမရှိဘူးလားရှိတယ်အေးဘုန်းကြီးဝတ်ထားလည်းပဲဘဝအတွက်အမတ်တရားလေးတွေရှိ တို့သူတော်စင်များလူသားဘဝနဲ့နေလဲဘဝရဲ့အမှတ်တရလေးတွေမရှိဘူးလားရှိအဲ့ဒီအမှတ်တရတွေနဲ့ပတ်သက်ပြီးတော့ဖျားဟောပြတာတော့အဲဘယ်လိုအရာတွေကိုတို့သူတော်စင်များအမှတ်တရထားတဲ့နေဆိုတော့ဖျားကလူသားပိုင်းနဲ့နော်ဘုန်းကြီးယဟန်ပိုင်းကိုခွဲပြပြောကြည့်ပါလူသားပိုင်းနဲ့ဘုန်းကြီးယဟန်ပိုင်းကိုခွဲပြတယ်လူသားဖြစ်ကြတဲ့ပုံပုံတွေမှာလည်းအမတ်တရားဆိုတာမရှိဘူးလားရှိတယ်။ဘုန်းကြီးရန်နေမှာလည်းပဲအမတ်တရားဆိုတာမရှိဘူးလားရှိတယ်။အဲ့ဒီတည်းမှာလူသားဖြစ်ကြတဲ့ပုံပုံတွေနဲ့ပတ်သက်ပြီးတော့ဒီနေရာမှာအမတ်တရားအကြောင်းလေးကိုမင်းတစ်ပါးကိုနမူနာထိုးပြဘုစုကိုထိုးပြမင်းတစ်ပါးကိုနမူနာထိုးပြတယ်အဲ့ဒီမင်းတစ်ပါးကိုနမူနာထိုးပြပြီးတော့အဲ့ဒီမင်းတစ်ယောက်ရဲ့လို့ဖြစ်လာရင်သူဘဝမှာတဲ့မမိအပ်တဲ့နေရာဌာန3မျိုးရှိတယ်တဲ့မမိအပ်တဲ့ဌာနဘယ်နှမျိုး3
မျိုး
ပါဗျာအဲ့ဒါနံပါတ်1ကဇာတာတဲ့ပါတယ်လေဇာတာဇာတာဆိုတာမြန်မာလိုပြောရင်မွေးဖွားရာအယံတဲ့ပြောကြည့်ပါမွေးဖွားရာအယံအဲ့ဒါကြောင့်မို့တို့သူတော်စင်များနံပါတ်1မမိအပ်တဲ့နေရာဒီဘယ်ဌာနလဲမွေးဖွားရာအရက်ကိုမမေ့ရဘူးပြောကြည့်ပါမွေးဖွားရာအရက်ကိုမမေ့ရဘူးတို့သူတော်စင်များသူ့မှာရောကို့မှာရောမွေးဖွားတဲ့နေရာဒေသမရှိဘူးလားအဲအဲ့ဒီနေရာဒေသကိုတို့သူတော်စင်များမှတ်သားထားရမယ်သူ့ရောကို့ရောကို့မွေးတဲ့ဒေသလေးကိုမမေ့ရဘူးပြောကြည့်ပါကို့မွေးတဲ့ဒေသလေးကိုမမေ့ရကိုယ်မွေးတဲ့ဌာနလေးကိုမမေ့ရဘူးတဲ့ဥပမာဥစဉ်တို့ဘဝကိုကြည့်ကြည့်ပေါ့ဥစဉ်တို့မွေးရဲ့မြေဆိုရင်ဒီဘက်ကနေပြီးတော့နော်ဇကိုင်းဇကိုင်းကနေပြီးတော့သွားတော့ဟိုရွှေဘူသွားတဲ့လမ်းမရှိဘူးလားအဲရွှေဘူသွားတဲ့လမ်းရှိတယ်အဲ့ဒီဇကိုင်းနဲ့ရွှေဘူရဲ့ကြားမှာနော်ဆရောင်မ5ရွာဆိုတာကြားဘူးလားအဲဆရောင်မ5ရွာအဲ့ဒီသရောင်မ5ရွာကနေပြီးတော့ဥစဉ်တို့ကြေးရွာတွေကသရောင်ကိုဒီကနေကားနဲ့သွားသွားပြီးသွားရင်ကြေးရွာကိုသွားရင်6မိုင်ဝေးတယ်ပေါ့ဘယ်နှမိုင်လဲ6မိုင်ဝေးတယ်အေး6မိုင်ဝေးတယ်အဲ့ဒီ6မိုင်ကနေပြီးတော့ဥစဉ်တို့ကြေးရွာကိုသွားတော့ညောင်မင်းရှိကြေးရွာဗာကြေးရွာညောင်မင်းရှိကြေးရွာအေးအဲ့ဒီညောင်မင်းရှိကြေးရွာဆိုတော့အဲ့ဒါရွာကိုသွားလိုက်လို့ရှင်ရင်အဲ့ဒီကြေးရွာမှာအင်ကြီး250လောက်ရှိနော်ဘယ်လောက်ရှိလဲ250လောက်ရှိတယ်အဲအလဲတန်းကြောင်းရှိတယ်တိတိတာတာဖရာတဆူရှိကြတယ်အဲမနှက်ခင်းလင်းလာလို့ရှိရင်ကြေးရွာကပုဂ္ဂိုလ်များအဲ့ဒီဖရာစီမှာသွားပြီးတော့ဆွန့်တော်တင်ကြတာမျိုးလို့ဖရာရှိခိုးကြတာမျိုးလို့အဲ့ဒါမျိုးတွေအဲတော်တော်များများအဲလှုပ်လေလှုပ်တာရှိအဲ့ဒီကြေးရွာလေးမှာဥစဉ်တို့ကိုမွေးခဲ့နော်ကြေးရွာထဲမှာအလဲလမ်းမကြီးရှိတယ်ပေါ့အဲ့ဒီအလဲလမ်းမကြီးကိုဝင်သွားရင်ဥစဉ်တို့အိမ်ကအဲ့ဒီကြေးရွာရဲ့အလဲဘဟုလောက်မှသွားပြီးတော့ကြာနော်အလဲဘဟုလောက်မှအဲ့ဒီအဲဒီနေရာလေးရှိတယ်အခုချိန်မှကြာတော့ဥစဉ်တို့ကအဲ့ဒီဒေသကိုမหนีတော့တာဖြစ်တဲ့အတွက်ကြောင့်ပြန်သွားရင်သူတော်ဘာကပြောပြအရှင်ဘုရားကိုမွေးဖွားခဲ့တာဒီနေရာလေးပဲဆိုအခုတော့ဘာပဲရှိတော့တော့ဆိုတော့မကြီးပင်ကြီးပဲရှိတော့နော်ဘာကြီးပဲရှိမကြီးပင်ပဲရှိတော့တယ်ဒါရှင်မရမွေးတဲ့နေရာပဲဆိုအဲ့ဒါမျိုးသူတော်ဘာကနေပြီးတော့အဲပြောပြကြဘာလို့ဥစဉ်တို့ကအဲ့ဒီကအဲ့ဒီမှာမရှိတော့တာလဲလို့ပြောတော့အဲ့ဒီကြေးရွာလေးကရေခဏခဏတက်နော်ဘာတက်လဲရေခဏခဏတက်တဲ့အခါကျတော့စိုက်ပျိုးရေးလုပ်ငန်းလုပ်ကြတဲ့နေရာမှာတော်တော်ကိုဒုက္ခရောက်နော်ဥပမာကွမ်းညံတဲတယ်ဆိုရင်လည်းပဲအဲ့ဒီကွမ်းညံကရေတက်လာလို့ရှိရင်အဲ့ဒီကွမ်းညံသွားတော့တာပဲအရှင်ဘုံကောင်းကောင်းနဲ့လေပတ်နေတဲ့ကွမ်းညံဖြစ်သေးသေးအဲရေတက်လာပြီဆိုရင်ခါးတွေအပုတ်သွားပြီးတော့အဲကွမ်းညံတွေပြတ်ကုန်နောက်ဦးဇင်းတို့ဒေတာဘက်ကဘာတွေလောက်တာရှိလဲလို့ပြောရင်တချို့ပုဂ္ဂိုလ်များကအဲငပြောစိုက်ကြအဲ့ဒီငပြောကလည်းပဲရေတက်လာလို့ရှိရင်ဘလောက်ပဲချံကောင်းကောင်းငပြောကရေတန်းခံနိုင်ရဲ့လားမခန့်နိုင်အဲ့ဒါမျိုးတွေဖြစ်ပြီးတော့ဥစဉ်တို့အဲ့ဒီရွာကနေပြီးတော့အသက်3နှစ်သားလောက်ကြာတော့တခြားနေရာကိုပြောင်းသွား အသက်ဘယ်နှစ်သားလားဘုန
်း
ကြီးပါအဲ3နှစ်သားလောက်ရောက်တဲ့အခါကျတော့ရှင်သူမဲစုမိဘများကအကုန်ရောင်းချပြီးတော့ဘယ်ပြောင်းသွားတော့ဆိုတော့ဟိုးအထက်ပိုင်းကိုရောက်သွားနော်အထက်ပိုင်းကကျွန်းလာတို့ကောလင်းတို့ကတ်မလူတို့ကြားဘူးလားအဲအဲ့ဒီထဲမှာဦးဇင်းတို့ကကျွန်းလာနော်အဲ့ဒီကျွန်းလာဆိုတော့အဲ့ဒီကျွန်းလာကိုအသက်၄နှစ်သားလောက်ကဦးဇင်းတို့ရောက်သွားကြပြီးတော့အဲအဲ့ဒီဒေသမှာကျောင်းလိုက်ခဲ့ကြတယ်ပညာစပြီးတော့အဲ့ဒီကနေပြီးတော့သင်ခဲ့ကြတယ်အဲ့ဒီသင်ပြီးတော့အဲ့ဒီကလည်းပဲတခါနော်ဦးဇင်းတို့ကသွားလေရာမှာရေနဲ့ကြည့်တယ်တော်တော်နီးစပ်တာဆိုတော့အဲ့ဒီကျွန်းလာရောက်ပြန်တော့လေတခါရေနဲ့တခါသွားပြီးတော့ကျုံနေတယ်အဲပထမဦးဇင်းတို့ဒီညောင်မင်းရှိရွာမှာတော့ရေကျုံတာကအိမ်ငါကန်းရဲ့အရှိဘက်နော်အနောက်ဘက်ကကျတော့မူးရှိတော့အဲ့ရဲ့အနောက်ဘက်ကမူးပြဲ့ဟိုကျွန်းလာရောက်တော့တခါပြောင်းပြန်ပြန်ဖြစ်သွားနော်အိမ်ငါအနောက်ဘက်ဖြစ်ပြီးတော့မူးကျောင်းကအရှိဘက်ဖြစ်သွားပြန်ရောနော်အဲ့လိုမျိုးဖြစ်သွားတော့အဲ့ဒီကြေးရွာအဲ့ဒီကျွန်းလမြို့လေးရောက်သွားတယ်ကျွန်းလမြို့ယရနာရက်ွက်ဆိုတော့ဦးဇင်းတို့ကအဲ့ဒီမှာနေခဲ့ပြီးတော့ကြောင်းလိုက်ခဲ့ကြတယ်အဲ့ဒီရက်ွက်လေးနေနေကြတော့အရှိန်ဟုန်လေးကောင်းလာတဲ့အခါကျတော့အခုနောက်ပိုင်းရောက်တဲ့အခါဦးဇင်းတို့မိဘတွေအဲ့ဒီကိုတခါမနေနိုင်ပြန်ဘာဖြစ်တုံဆိုတော့ကျွန်းလမြို့ရောကျွန်းလမြို့အဲ့ဒီပတ်ဝန်းကျင်မှာရှိတဲ့ကြေးရွာ60နဲ့2ရွာဘယ်နှရွာအဲ့ဒီတမျိုးနဲ့62ရွာအကုန်လုံးကနော်အဲဒီနေရာမှာ10လုံးမှာဖြစ်တဲ့အတွက်ကြောင့်မို့အကုန်ရွှေ့ပေးရမယ်ဆိုအဲ့ဒါဦးဇင်းတို့ကအဲ့ဒီမျိုးပေါ်အခြေကတော်တော်ကြာတယ်ဒါအဲ့ဒါနဲ့ပဲတခါပြန်ပြီးတော့ရွှေ့လိုက်ပြန်ရောနော်အဲ့ဒါမျိုးရွှေ့တဲ့အခါကျတော့ဘယ်ရောက်လာတော့မန္တလေးမြို့သစ်ရောက်လာတယ်ဟုတ်လားအဲ့ဒါကြောင့်မို့ဦးဇင်းတို့ရဲ့ဇာတိတွေကလည်းတော်များသားပဲဟုတ်လားနော်အဲ့ဒါဇာတိကလည်းတော်တော်များဆိုဦးဇင်းတို့ကတော့စောစောစီစီကိုရင်ဝတ်တော်ကိုနှစ်သားမှာကိုရင်ဝတ်တော်ဒုက္ခဒုက္ခတွေသိမရှိပေမဲ့ကျန်တဲ့ပုဂ္ဂိုလ်တွေကတော့လောက်ကင်စားတော့ရေးမှာတော်တော်ကိုဒုက္ခရောက်ကြတယ်အဲ့ဒါကြောင့်ကိုမွေးတဲ့ဇာတိလေးတွေမှာအမတ်တရဆိုတာမရှိဘူးလားအဲအဲ့ဒါကြောင့်မို့နံပါတ်1မမေ့အပ်တာကဘာလဲလဲအဲမွေးဖွားရအယက်ပြောကြည့်ပါမွေးဖွားရအယက်အေးမွေးဖွားရအယက်မွေးဖွားရဇာတိကိုမမေ့ရဘူးတဲ့တို့သူတော်စင်တို့လည်းမမေ့နဲ့အေးအရွယ်လေးကြီးလာတဲ့အခါကျတော့ချုပ်အမတ်တရားတွေပြန်ပြီးတော့ကိုယ့်ရဲ့ကိုယ့်ရွာကိုပြန်ပြီးစွန့်နိုင်နေမြတ်ပံ့ပိုးကြတယ်ဒါမျိုးတွေမရှိဘူးလားအေးအရွယ်လေးကြီးလာတဲ့အခါကျတော့ကိုယ့်ရဲ့အယက်ဒေတာလေးတွတ်တက်အောင်တွတ်တက်အောင်ဆိုတာဇွာကိုတန်ရောစင်ကြီးလို့မဟုတ်ဘူးကြီးရွာကနောက်ကနေပြီးတော့မွေးဖွားလာကြတဲ့မျိုးဆက်သစ်ဖြစ်တဲ့လူငယ်တွေဟာပို့ပို့ပြီးတော့တိုးတက်တဲ့ပုံကိုယ်တွေဖြစ်အောင်အဲ့ဒီကြေးရွာကဇာတိဖြစ်ကြတဲ့ပုံကိုယ်များကနေပြီးတော့တက်သွန်းသမျှရက်ရွာတွေကိုပြန်ပြီးတော့ပန့်ပိုးကြတာထောက်ပံ့ကြတာဒါမျိုးတွေမရှိဘူးလားအဲအဲ့ဒီလုပ်ငန်းမျိုးလေးတွေတို့သူတော်စင်တို့လည်းလုပ်ဖို့မမေ့နဲ့ကိုယ့်ရဲ့ဒေသမန္တလေးမြို့ပေါ်မှာမွေးလဲပဲကိုနေတဲ့ဒေတာကိုနေတဲ့ရက်ွက်လေးတိုးတက်အောင်ကြိုးစားဖို့လိုသလားမလိုလားလိုလေကိုရဲ့နောက်ကနေမွေးဖွားလာကြမယ့်ပုဂ္ဂိုလ်များမွေးဖွားလာကြတဲ့ပုဂ္ဂိုလ်များပို့ပြီးတော့အစဉ်တပြေနေထိုင်ရေးအတွက်လုပ်တင်နေပေါ့အဲ့ဒါမျိုးတွေနဲ့တို့တော်စင်များပြန်ပြီးတော့ရက်ရွာလေးတွေကျေစုဆက်လို့မရဘူးလားအေးရက်ရွာလေးတွေကတိုးတက်လာတဲ့ရက်ရွာရှိသလိုဆုတ်ယုတ်သွားတာတွေလည်းမရှိဘူးလားเออซุบยุบตัวราดิแหละสิอุซึนโนเนบัตติมาจ้ะรออกุซุบยุบตัวราดิตลอดกูสิเบลูริซุบยุบตัวรงซอรอลูริเยลောบะเนาะลูริเยลောบะก็ไต่ปิรอจี้รอไส้ปิ้วยิลุบได้อะคาเดมี่ออซาริซี้ดิไต่ปิรอตองญาเอร่าမျိုးไต่ตองเนี่ยอะคาจ้ะรอจี้ยัวริมาสิณีเดมีริหาอกุลุบไก่ซาตอกโลลวยเตล่ะเอยีริก็เลยเวตลอดกูคั้นฉ่องกูเนี่ยด้วยจองအဲ့ဒီရေရဖို့ရအတွက်6ပေါက်တွင်းနေတူးကြတယ်။အဲ့ဒီကနေပြီးတော့တင်ပြီးတော့နော်အဲစိုက်ပျိုးရေးလုပ်ငန်းတွေလုပ်ကြတယ်။ဦးဇင်းတို့နယ်ဘက်တော့ဂျုံလုပ်တာတွေပဲလုပ်တာတွေရှိတော့အေးဒီနေ့ကဒီနေ့ခါကျတော့သိပ်ပြီးဂျုံတွေပဲတွေသိပ်ပြီးတော့မထွက်နိုင်တော့ဘူး။ဘာလို့လဲပြောတော့မြေတွေကကြက်ကုန်နေတဲ့မြေတွေပါဖြစ်ကုန်ကြက်ကုန်အဲ့ဒါကြောင့်မို့ဦးဇင်းတို့ရဲ့နောက်ကမွေးဖွားကြတဲ့ပုံပုံများဆိုရင်ကိုကြီးရွာမှာကိုရက်တည်ပြီးတော့နေဖို့ရတော်တော်ကိုခဲယင်းလာကြ မိန်းကလေးတွေဆိုရင်အရွယ်လေးရောက်လာပြီဆိုရင်နဗေးတွေမှာထွက်ထွက်ပြီးတော့အလုံးလို့ရတယ်။အဲ့ဒီပြဿနာတွေဖြစ်လာကြတဲ့အတွက်ကြောင့်မို့ဒါဥစဉ်တို့ခုကြေးရွာမှာပြန်ပြီးတော့ကျေးဇူးဆက်တဲ့အနေနဲ့ပြင်ဆင်နေတာရှိတယ်။အဲ့ဒီမှာရက်ကန်းတင်နန်းဖွင့်ဖို့ရလုပ်နေတာရှိတယ်။ရက်ကန်းတင်နန်းဆိုရက်ကန်းစဉ်နေအဲ့ဒီမှာအဲစတင်ပြီးတော့ဒါလုပ်ဖို့ရပြင်ဆင်နေကြနော်။ကျေးရွာကနေပြီးတော့နော်ဒီအဲမွေးဖွားလာကြတဲ့ပုဂ္ဂိုလ်များအဲ့ဒီရက်ကန်းတင်နန်းမှာအဲဒီမှာပညာသင်ဒီမှာအလုပ်လုပ်လို့ရအောင်အဲ့ဒီကျေးရွာကမင်းကလေးလေ50ယောက်လောက်ကိုဦးဇင်းတို့ရွေးပြီးတော့ပညာသင်လွတ်ထားတာဘယ်လွတ်ထားတော့ဆိုတော့ဒီဘက်ကရွှေဘုံနှန်းကစိတ်ခွန်ကြားဘူးလားမှန်ပါပါစိတ်ခွန်ကဘာတွေထွက်တယ်ကြားလဲစိတ်ခွန်ပဆိုးကြားဘူးလားဟမ်စိတ်ခွန်အထယ်ဆိုတာရှိတယ်နော်အဲ့ဒီကြေးရွာမှာအဲကြည့်လိုက်ရင်အားကျဖို့တော်တော်ကောင်းတာပဲအဲ့ဒီကြေးရွာမှာဒီလိုချင်းကြည့်ရင်လည်းပဲဂျိုးဂျိုးကြောင်းကြောင်းနဲ့တရွာလုံးရက်ကန်းရက်ကြနော်စက်ရက်ကန်းရှိတယ်လက်ရက်ကန်းရှိတယ်စက်ရက်ကန်းကတော့တော်သင့်ပုဂ္ဂိုလ်တီထောင်နိုင်မှုမလွယ်ဘူးပေါ့အကုန်ကြရည်များလက်ရက်ကန်းကတော့ပညာတက်သွားရင်မိန်းကလေးတယောက်နေနဲ့တစ်နေ့တစ်နေ့4 5 6ထောင်သူကပုံမှန်ရနိုင်တဲ့အနေထားရှိမူရင်းပိုင်ရှင်ကနေပြီးတော့ပစ္စည်းထုတ်ပေးပြီးတော့သူကနေပြီးတော့ရက်ပေးရတယ်အဲ့ဒါဦးဇင်းတို့ကတွားပြီးတော့အခုပညာသင်လွတ်ထားတာငါလာဆိုတော့ငါလာရှိသွားငါလာဆိုတော့အခုသူတို့ကိုယ်တိုင်အဲငွေရအောင်ရက်နိုင်တဲ့အဆင့်မျိုးထိတာရောက်သွားကြအဲ့ဒီပညာသင်ထားတဲ့ပုဂ္ဂိုလ်ကိုကြေးရွာကိုပြန်ခေါ်ပြီးတော့ရက်ကန်းတင်များထောင်ပြီးတော့အဲဒါလုပ်ဖို့လုပ်တာဆိုလိုချင်တာကကိုယ်မွေးဖွားတဲ့နေရာလေးကိုဘာမလုပ်ရဘူးလဲမမေ့ရဘူးတဲ့အဲ့ဒါကြောင့်တို့သူတော်စင်များလည်းပဲလောကကြီးမှာနေပြီးတော့နော်အခုမွေးဖွားခဲ့တဲ့နေရာလေးတွေရှိလေကိုယ့်ရဲ့ကိုယ်ရွာလေးကိုဘာလုပ်ပေးပြီးပြီလဲကိုယ့်ရဲ့ကွက်လေးကိုဘာလုပ်ပေးပြီးပြီလဲတို့ရဲ့နောက်ကမွေးဖွားလာတဲ့မျိုးသက်တွေအတွက်ဘာတွေလမ်းဖွင့်ပေးတာရှိသလဲလို့ကိုယ့်ကိုယ်ကိုပြန်ပြီးတော့နေဖို့လိုသလားမလိုဘူးလားအဲလိုတယ်တက်ဆွမ်းသမီးရလဲလုပ်ဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါမျိုးမွေးဖွားရဒေသတွေနဲ့ပတ်သက်လို့လယ်ရီဆရာတော်ဖရာကြီးရဲ့မွေးဖွားရဒေသပြောကြည့်ပါဦးအဲဒုသူတော်စင်များလယ်ရီဆရာတော်ကြီးသိတယ်မို့လားအဲလယ်ရီဆရာတော်ကြီးမွေးဖွားတဲ့ဒေသကဘယ်ဘက်ကလဲပြောတော့ဆရာတော်ကြီးကနော်ဒီကနေသွားရင်မုံရွာမုံရွာကနေဟိုဘက်ကိုထွက်ရင်ဘုဒ္ဓလင်အဲ့ဒီကနေတဆင့်သွားလို့ရှင်ရင်စိုင်ပြင်ကြီးရွာဘာကြီးရွာစိုင်ပြင်ကြီးဆိုတာရှိတယ်အဲ့ဒါဒီဘယ်ဆရာတော်ကြီးရဲ့မွေးရမည်လဲလယ်ရီဆရာတော်ကြီးရဲ့မွေးရမည်ကျံပေါင်း100ကျော်ပြုစုသွားတယ်နော်ကျံပေါင်းဘယ်လောက်လဲ100ကျော်ပြုစုသွားတဲ့ဆရာတော်ကြီးရဲ့မွေးရက်အဲ့ဒီမွေးရက်မြေမှာသွားပြီးတော့ကြီးလိုက်လို့ရှင်ဆရာတော်ကြီးကိုမွေးဖွားခဲ့တဲ့အဲ့ဒီကြေးရွာအဲ့ဒီကြေးရွာထဲမှာဆရာတော်ကြီးမွေးတော့ကအိမ်ပေါ့နော်အဲ့ဒီအိမ်နေရာလေးမှာအိမ်ကိုဖြတ်ပြီးတော့အဲ့ဒီမှာဖျားတည်ထားတယ်ဘာလို့ထားလဲဖျားတည်ထားတယ်ရွှေချက်သူဇေဒီတော်တဲ့ပါတယ်လေအဲရွှေချက်သူဆိုတာချက်မြုပ်တဲ့နေရာကိုပြောတာနော်ဘာကိုပြောတာလဲချက်မြုပ်တဲ့နေရာအေးကလေးမွေးဖွားလာရင်ချက်ကျိုးတန်းတန်းပါလာတာမရှိဘူးလားအဲ့ဒီချက်ကျိုးမြုပ်ခဲ့တဲ့နေရာအမှတ်တရအနေနဲ့ရွှေချက်သူဇေဒီတော်ဆိုအဲ့ဒီတိုင်းတွေလောက်တာပဲအဲ့ဒါဒီသူ့ရဲ့မွေးတဲ့နေရာကိုမမေ့အပ်တဲ့နေရာဖြစ်လို့မမေ့တဲ့အကြောင်းနောင်လာနောင်သားတွေကပါမှတ်တမ်းတင်ထားတာမရှိဘူးလားရှိတယ်အဲ့ဒါကြောင့်မို့နံပါတ်1မမေ့အပ်တာကပါတယ်လေမွေးဖွားရာအယက်မွေးဖွားရာဒေသအဲ့ဒါကိုမမေ့ရဘူးတဲ့နောက်နံပါတ်2ကကြတော့မௌဒ္ဒဝတိတ္တာတဲ့ပါတယ်လေမௌဒ္ဒဝတိတ္တာအဲဒါကတော့မင်းကိုတည်ပြောထားတာဖြစ်တဲ့အတွက်ကြောင့်မင်းအဖြစ်တင်မြောက်တဲ့နေ့တဲ့ပါတယ်လေမင်းအဖြစ်တင်မြောက်တဲ့နေ့မင်းဖြစ်တဲ့နေ့ဗာနေ့လေမင်းဖြစ်တဲ့နေ့အဲဒီတဲကအတိုင်းတက်ရိုက်ပါတာပြန်မယ်ဆိုရင်တော့အဘိဓိတ်သွန်းတဲ့နေ့ပေါ့ဗာနေ့လေအဘိဓိတ်သွန်းတဲ့နေ့အဘိဓိတ်သွန်းတဲ့နေရာပြောကြည့်ပါဦးအဘိဓိတ်သွန်းတဲ့နေရာအဲဒါကြောင့်မို့နံပါတ်1မမေ့အပ်တာကအဘိဓိတ်သွန်းတဲ့နေရာကိုမမေ့အပ်ဘူးတဲ့ပြောကြည့်ပါဦးအဘိဓိတ်သွန်းတဲ့နေရာကိုမမေ့အပ်ဘူးတဲ့ အဘိဓိတ်သုံးပြီးတော့သူကမင်းအဖြစ်ကိုရောက်သွားတို့သူတော်စင်များကမင်းမဟုတ်ရင်တော့ကိုဘဝနဲ့ကိုစဉ်းစားတဲ့နေရာမှာသူရောကိုရောပညာသင်ခဲ့တဲ့နေရာလေးတွေမရှိဘူးလားအေးပညာသင်ခဲ့တဲ့နေရာကိုဘဝရဲ့အောင်မြင်ပဲဟုတ်တယ်မို့လားအေးကိုဘဝရဲ့အောင်မြင်မင်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းသူမင်းဖြစ်တဲ့နေရာအမှတ်တရဖြစ်တယ်လို့ကိုတမန်ပုဂ္ဂိုလ်ဆိုရင်လည်းပဲအယတ်သူအယတ်သားဆိုရင်လည်းကိုယ်ပညာသင်ခဲ့တဲ့နေရာလေးတွေဟာကိုဘဝရဲ့အောင်မြေမဖြစ်ဘူးလားဖြစ်တယ်ဒုသူရောစင်မြာကိုဘဝရဲ့အောင်မြေဆိုဥစဉ်တို့ငယ်ငယ်ကပညာသင်ခဲ့ကြတဲ့နေရာမှာ၃နှစ်သားဆိုတော့ကလေးခက်ငယ်ငယ်ရှိသေးအဲ့ဒီအငယ်ရွယ်လေးတွေမှာဥစဉ်တို့ရဲ့မိဘတွေကအရင်ဆုံးပို့လာဖုန်ကြီးကျောင်းကိုပို့တယ်ဘယ်ကိုပို့အဲဖုန်ကြီးကျောင်းကိုပို့တယ်ဥစဉ်တို့ရဲ့ကြီးရွာကဆရာတော်ကြီးကသိပြီးတော့နော်ဟိုလေးစားလောက်တယ်ပေါ့ကြီးရွာမှာတော်တော်ကိုဩဇာအာဏာညောင်းနေအဲ့ဒီဆရာတော်ကြီးကနော်ဦးဇင်းတို့ကြီးရွာထဲမှာရံပွဲမဖြစ်ရဲဘူးနော်ရံမဖြစ်ရဲဘူးဘာမဖြစ်ရဲဘူးရံမဖြစ်ရဲဘူးရံဖြစ်တယ်ဆိုရင်ဆရာတော်ကြီးကနှစ်ယောက်လုံးเจ้าကိုနော်လာဖို့ရတဲ့ဥက္ကဋ္ဌကိုလှမ်းပြီးတော့အမိန်ပေးလိုက်ဥက္ကဋ္ဌကနေနှစ်ယောက်လုံးခေါ်လာပြီးတော့เจ้าရောက်ရင်ဆရာတော်ကြီးကကြိမ်လုံးတွေတန်းလာတာရှိတယ်နော်ပြစ်တံအလောက်အဲ့ဒီမှာရိုက်တဲ့ကြိမ်လုံးတွေရှိတယ်အဲ့ဒီကြိမ်လုံးနဲ့အရာသူတို့ကရံဖြစ်ကြတဲ့သွေးထွက်တန်ယူအစဉ်မျိုးတိရောက်တဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်များအောက်မှောက်ပြီးတော့နော်နဘေးကပါလက်တွေကင်ထားတယ်၆တိရောကင်ထားပြီးတော့ဆရာတော်ကြီးကဇုံကင်ပြီးတော့အရာရိုက်နော်အဲ့ဒါမျိုးရိုက်တဲ့အတွက်ကြောင့်နောင်လာနောင်သားကြီးရွာထဲမှာရံဖြစ်ရတာရှိလားမရှိဘူးဖြစ်ပြီဆိုလို့ချင်းသူတို့ကြိတ်မိတ်ပြီးတော့ပဲတက်နိုင်မများသိခံအောင်ဤပြီးတော့ရအောင်ထိန်းသွားကြတယ်ဘုံကြီးရန်ရဲ့ဩဇာအာဏာဟာအဲ့လောက်ကြီးညောင်းနေအေးပြောစရာဆိုစရာနောက်အရက်တောက်တဲ့အပိုင်းမှာလည်းပဲသို့သူတော်စင်များသူ့ဘာသာသူတောက်လို့အိမ်မှာတိတ်တိတ်လေးနေရင်တော့ဘာမှပြဿနာဘုံကြီးကအတန်မကြားတော့ဘာမှမဖြစ်သေးဘူးအေးသူကတောက်စားမှုရပြီးတော့ရမ်းတယ်မိသားစုကိုဒုက္ခပေးတယ်ပဝန်းကျင်ကိုဒုက္ခပေးတယ်ဆိုရင်တော့အဲ့ဒီအရက်တောက်တဲ့ပုဂ္ဂိုလ်ဆရာတော်စီကိုအဲ့ဒါရအောင်ခေါ်ခဲ့ရခေါ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ကိုလည်းပဲဒီတိုင်းပဲဟိုဘက်ဒီဘက်ကင်ပြီးတော့အဲ့ဒါဆရာတော်ကကြိမ်နဲ့ဆုံးမလေးရှိဆရာတော်တကြွတ်နဲ့ပညာကလည်းတော်တော်ကိုများတယ်နော်ဥစဉ်တို့ကြည်ယူဝခုံကြီးဆိုတကယ်ပီတာတယ်ဆရာတော်ကြီးကသင်ချာကျွမ်းကျင်ပါကျွမ်းကျင်လေသင်္ချာကျွမ်းကျင်တဲ့အတွက်ကြောင့်မို့သူကြီးရွာကနော်ကြောင်သားဖြစ်တဲ့ပုဂ္ဂိုလ်များအွယ်လိုက်နော်ဘာတွေသင်ပေးလို့ဆိုတော့တစ်တန်တွက်တာတွေအဲသင်ပေးတယ်အဲကျန်တဲ့သင်္ချာပညာတွေနာချက်ချက်နနသင်ပေးတယ်နောက်အဆောက်အဦတစ်ခုစောက်မယ်ဆိုရင်ဒါဘယ်လောက်ရှိဘယ်လောက်ရှိဒီထဲမှာအုပ်စီမယ်ဆိုရင်ဘယ်လောက်ကုန်မယ်အဲဘာကဘယ်လောက်ကုန်မယ်ဘာကဘယ်လောက်ကုန်မယ်အဲ့ဒါမျိုးကဆိုစနစ်တကျဖွဲ့စည်းပြီးတော့ဆရာတော်ကြီးဟာအဲသင်ပြနိုင်တဲ့စွမ်းအားရှိအဲ့လိုမျိုးသင်ချာကျွမ်းကျင်တယ်နောက်ဗေရင်ပညာကျွမ်းကျင်ဘာကျွမ်းကျင်လဲအေးလာပြီးတော့မိတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒါဗေရင်စနစ်တကျနော်အဲ့လိုမျိုးအဲဗေရင်ကြက်ကြက်နန်းနဟောပေးတာတွေရှိတယ်ဗေရင်ပညာလည်းပဲကျွမ်းကျင်တယ်နောက်ဘာတွေကျွမ်းကျင်လို့ဆိုဖုန်ကြီးစာကျွမ်းကျင်တယ်ဘာကျွမ်းကျင်လဲဖုန်ကြီးစာကျွမ်းကျင်တယ်အေးဖုန်ကြီးစာလည်းပဲကြက်ကြက်နန်းနဦးဇင်းတို့ဒီကလေးတွေဆိုရင်စပြီးကြောင်းရောက်တဲ့ဆိုရင်အဲ့ဒါဘုရားရှိခိုးဩကာသနဲ့စရပြီးသွားလို့ရှိရင်အဲ့ဒီကလေးတွေကိုတဖြည်းဖြည်းနဲ့သင်သွားတာမင်းအဒီပိတ်ကြီးသင်တယ်ပြီးရင်အတွင်းအောင်ညင်းတို့အပြင်အောင်ညင်းတို့တို့တော်သမီးကြားဘူးတယ်မဟုတ်လားနောက်လောကနီတိတို့အဲ့ဒါမျိုးတွေသင်ပေးတယ်နော်အဲ့ဒါမျိုးသင်ပေးပြီးတော့နောက်အသက်ရွယ်ကြီးလာကြတဲ့ပုဂ္ဂိုလ်များကြတော့ဆရာတော်ကြီးကဘာတွေသင်ပေးတော့ဆိုတော့ဆရာတော်ကြီးကိုယ်တိုင်တက်ကြွထားတယ်နော်လက်သမားပညာရှိဆရာတော်ကြီးကခုံနေဆိုရင်လဲစနစ်တကျစရွေးကိုကိုက်နေအောင်ကြက်ကြက်နန်းနန်းလှုပ်ပြပြီးတော့ရှေ့ကနေပြီးတော့လှုပ်ပြနောက်ကနေသူ့တပည့်တွေအခုဦးဇင်းတို့နေဘက်လှုပ်ကန်စားတော့နေတဲ့ပုဂ္ဂိုလ်ဆိုရင်ဆရာတော်ကြီးတပည့်တွေတော်တော်များကြတယ်နောက်ဘာတွေတက်တုံဆိုဆရာတော်ကြီးကဖနှက်ချုပ်တတ်တယ်ဖနှက်ကိုစနစ်တကျချုပ်တတ်တယ်နော်စနစ်တကျနောက်ဘာလှုပ်တတ်တုံဆိုရင်ဆရာတော်ကြီးကဒီရေဘုံနေပေါ့နော်တံပြူနဲ့လုပ်တဲ့ရေဘုံအဲ့ဒီရေဘုံဆိုရင်လည်းပဲကြက်ကြက်နန်းနန်းလုံနေအောင်ကြက်ကြက်နန်းနန်းရိုက်နိုင်တယ်။နောက်ဘာရသေးတုံးဆိုတော့ဗဘဲပညာရတယ်နော်။တရှိတွေငှက်ကြီးတော်နေဓမ္မတွေအဲ့ဒါမျိုးကစဆရာတော်ကြီးကလုပ်တတ်တယ်။အဲ့ဒါကြောင့်
တော်ကြောင်ဘုန်းကြီးဟာတောရွာကိုကျေးဇူးမပြုနိုင်ဘူးလားပြုနိုင်တယ်အေးဒီဘက်ကနေပြီးတော့ကိုသင်ထားတဲ့ပညာတစ်ခုတည်းတက်ယုံနေတယ်ကျေးရွာကိုခေါင်းဆောင်နိုင်မှုလွယ်ရဲ့လားမလွယ်ဘူးအဲ့ဒါရှေးဘုန်းကြီးဆိုရင်ဖြစ်သိပ်ပြီးတော့မိတယ်အဲ့ဒါမျိုးနဲ့ဦးဇင်းတို့ကျေးရွာမှာစပြီးတော့အေးပညာသင်ဆိုဘုန်းကြီးကျောင်းအရင်ပို့ရဘုန်းကြီးကျောင်းပို့ပြီဆိုရင်စာသားလေးရှိတယ်เจ้าอยากจะได้ปกโกเมียကိုစတင်ပြီးဖို့ရတော့ဘုန်းကြီးเจ้าไล่ပို့ရင်အဲ့ဒီပုဂ္ဂိုလ်များကိုဆရာတော်ကနေပြီးတော့အဲဗာလိရှိရเนาะအရင်သင်ပေးတော့ဆိုတော့မိဘธรรมတပည့်တော်ဘဇူတိပေါ့နာမည်လေးနဲ့မိဘธรรมဆရာသမားထံတို့ရောက်ပါပြီဗျာပါတယ်လေမိဘธรรมဆရာသမားထံတို့ရောက်ပါပြီဗျာဆိုလိုချင်တာကအဲမိဘရင်ခွင်ကအိမ်မှာဒါကအခုကြောင်းရောက်လာတော့ဘုသူရင်ခွင်ရောက်သွားဆရာသမားရဲ့ရင်ခွင်မိဘတအူးလိုပဲတပည့်တော်ကိုကြိုက်တယ်လို့သာဆုံးမတော့ပါဖျားလို့ဒီလိုအဓိပ္ပာယ်နဲ့အဲတပည့်တော်ဘုသူသည်မိဘရဲ့ရင်ခွင်ကဆရာသမားရင်ခွင်တို့ရောက်ပါပြီဖျားပြန်ပြီဆိုလို့ရှင်လေအလုံးစုပေါင်းပြီးတော့ဘုရားဝတ်တက်ရဘုရားဝတ်တက်ပြီးသွားရင်ဆရာတော်ကိုသွားပြီးတော့ဝတ်ချအဲ့ဒါဆရာတော်ဒီကိုသွားဝတ်ချရင်တပည့်တော်ဒီဆရာသမားထံမှမိဘရင်ခွင်ကိုပြန်တော့မှာပါဗျာဆိုပြီးတော့အဲ့ဒီပုံစံမျိုးလေးနဲ့အချိုးကြအောင်ထီချင်းကြီးဘယ်နှပါလဲ၅ပါရှေလက်နှစ်ဘူးတရောင်ဒူးဆိုပြီးတော့အဲ့ဒါမျိုးနဲ့စနစ်တကျနဲ့ဒါသင်ပေးတယ်တဲ့အဲ့ဒါဒီပင်ဥစဉ်တို့ဘဝရဲ့အောင်မြေပဲပါမြေလေအောင်မြေပဲအဲ့ဒီကနေပြီးတော့အဲတစ်ဆင့်တစ်ဆင့်ကျွန်းလာနောက်ဒီဘက်ရောက်တယ်ဒီကိုရောက်တဲ့အခါကျတော့ဦးဇင်းတို့ဖရာကြီးမှနေပြီးတော့ပညာသင်ညအဲ့ဒီကနေသံမိုးဘဲတော်သင်ပြီးသွားတော့ဘယ်ရောက်တော့တော့သာသနာတက္ကသိုလ်ရောက်သွားအဲ့ဒီသာသနာတက္ကသိုလ်ကနေဒေါက်တာဘွဲ့ပြီးသည်ထိသင်ညတော့အဲ့ဒီနေရာတွေကိုဦးဇင်းတို့လည်းမေ့လို့ရရဲ့လားမရဒုသူရောဇင်းတို့လည်းအဲ့ဒါမျိုးမမေ့အပ်တဲ့ဌာနတွေရှိသလားမရှိဘူးလားဒုသူရောဇင်းတို့ကလေးလုံးကနေခဲ့တဲ့တန်းကျောင်းတွေမရှိဘူးလားအဲ့ဒီကြောင်းနေဆိုရင်ခုအရွယ်ရေရောက်ပြီဆိုရင်ပြန်ပြီးကြည်ငါဘယ်ဆရာလက်ထက်ကပညာသင်ခဲ့တာဆရာကြီးဘယ်သူဆရာမကြီးကဘယ်သူဘယ်လိုပုံကူမျိုးဟင်အဲ့ဒါမျိုးတို့သူတော်စင်များအမှတ်တရလေးတွေပြန်စဉ်းစားကြည့်လို့မရဘူးလားအဲထူးချွန်လာတဲ့ပုံကူဖြစ်ရင်လည်းပဲအဲ့ဒီကြောင်းနေကနေပြီးတော့သူတို့ကြောင်းကနေထွက်တဲ့ပုံကူဒီလိုထူးချွန်ပါတယ်ဆိုမှတ်တမ်းတင်တာတွေမရှိဘူးလားเออဦးဇင်းတို့ဆိုရင်အခုဒါจွန်းละมาမနေတာကြာပေမဲ့จွန်းละมาจ้องไล่ခဲ့တဲ့အတွက်ကြောင့်จွန်းละအထက်တန်းเจ้ามาဦးဇင်းတို့ရဲ့အဲ့ဒီမှာမှတ်တမ်းတင်ပေးတာသူ့เจ้าကနေနေပြီးတော့ဘုန်းကြီးဝတ်သွားပြီးတော့အခုဓမ္မရရဒေါက်တာရှင်ကုမာရဖြစ်ပြီးတော့ဒေါက်တာဘွယ်ပြီးပြီးထိပညာသင်သွားတဲ့เจ้าသာဖြစ်ပါတယ်ဆိုအဲ့ဒါမျိုးမှတ်တမ်းတင်ထားတာလေးရှိအဲ့ဒါကြောင့်တို့သူတော်စင်များအဲ့ဒီနေရာတွေဒီသူ့ဘဝကိုဘဝအဲအောင်မေအမတ်ရစရာတွေမကောင်းလားအေးအောင်မေအမတ်ရစရာကောင်းတဲ့နေရာအဲ့ဒီဌာနမျိုးလေးတွေဆိုရင်ပြန်လဲပြီးတော့ထောက်ပံ့ဖို့ကိုယ်အရွယ်တွေရောက်လာရင်ပြန်လဲပြီးကြည့်ဖို့လိုသလားမလိုလားလိုတယ်တို့သူတော်စင်တို့နေခဲ့တဲ့အကြောင်းတွေမရှိဘူးလားအေးအဲ့ဒီမူလာတန်းအကြောင်းတွေဆိုလို့ရှိရင်လည်းပဲကလေးတို့ကနေခဲ့တဲ့အကြောင်းတွေခုချိန်မှာသွားပြီးတော့ကြည့်ကြည့်လိုက်ပြောင်းလဲမှုတွေအများကြီးမရှိဘူးလားတို့တက်တဲ့เจ้าနေရှိသလိုအကုန်လုံးဆုပ်ယုပ်ပြီးတော့နော်အဲအကုန်ပြည့်စည်ကုန်တာတွေလည်းတွေ့လိုက်အဲ့ဒါမျိုးဆိုရင်ကို့လှုပ်အားလေးတဲကနေအဲ့ဒီเจ้าလေးတွေတက်နိုင်မှာပြန်ကြည့်ပြန်ပြီးတော့ထောက်ပံ့လုပ်လို့မရဘူးလားအဲနောင်လာနောင်သားပညာရေးအတွက်လိုက်စားကြတဲ့เจ้าသားလေးတွေအတွက်အဲတခုခုပြုစုပြောထောင်ပေးတာမျိုးစัจကြည့်လိုက်ရှိရင်လည်းအဲ့ဒီစัจကြည့်လိုက်ကိုဆက်လက်ပြီးတော့လက်ပတ်နိုင်အောင်လုပ်တာမျိုးကို့လှုပ်အားကလေးနဲ့မမေ့အပ်တဲ့အဲ့ဒီဌာနလေးတွေကိုတက်သွန်းသမျှပြန်လည်ပြီးတော့အမှတ်ရဖို့လိုသလားမလိုလားလိုတယ်အဲ့ဒါကြောင့်စုပေါင်းရင်ဘယ်နှမျိုးရနှစ်မျိုးရပထမကပါတယ်လေအဲမွေးဖွားရအရက်ကိုမမေ့ရဘူးနောက်တစ်ခုကမင်းဖြစ်တဲ့အရက်ကိုမမေ့ရဘူးပါတယ်လေမင်းဖြစ်တဲ့အရက်ကိုမမေ့ရဘယ်ဘယ်နှမျိုးလဲနှစ်မျိုးရကဲနောက်တစ်မျိုးကျတော့တို့သူတော်စင်များဝိသိတသင်္ကာမတဲ့ပါတယ်လေဝိသိတသင်္ကာမအဲစစ်ပွဲကိုအောင်တဲ့နေရာတဲ့ပြောကြည့်ပါစစ်ပွဲကိုအောင်တဲ့နေရာအေးစစ်ပွဲကိုတိုက်လို့အောင်တဲ့နေရာကိုလည်းမမေ့ရဘူးတဲ့ပြောကြည့်ပါ
စစ်ပွဲတိုက်လို့အောင်တဲ့နေရာကိုလည်းမမေ့ရဘူးစစ်အောင်တဲ့နေရာပေါ့ပြောကြည့်ပါစစ်အောင်တဲ့နေရာအဲ့ဒီနေရာမျိုးကိုလည်းမမေ့ရဘူးတဲ့ဒါစစ်သားဖြစ်တယ်ဆိုရင်တော့အဲသူ့ဘဝမှာကြည်ရင်သူမွေးဖွားတဲ့နေရာရဲ့သူအောင်မြင်မှုစတဲ့နေရာရဲ့နောက်တစ်ခုကစစ်ပွဲနေရာရဲ့အဲ့ဒီနေရာတွေကိုမမေ့ရဘူးတဲ့ဥစဉ်တို့ဘဝမှာလည်းပဲစစ်ပွဲတို့သူတော်စင်များဝိသိတသင်္ဃာမဘဝတိုက်ပွဲတွေမရှိဘူးလားတို့သူတော်စင်တို့လည်းဘဝတွေအရွယ်တွေရောက်လာပြီဆိုရင်တိုက်ပွဲတွေဟာသူရောကိုရောရှိကြလားမရှိဘူးလားရှိတယ်အေးဘုန်းကြီးဝတ်ထားလည်းပဲဘဝတိုက်ပွဲတွေအများကြီးတွေ့ရတာပဲလုပ်ငန်းတွေထူထောင်ကြတယ်အေးလုပ်ငန်းတစ်ခုလုပ်တယ်ဆိုရင်အဲ့ဒီလုပ်ငန်းဟာအောင်မြင်တာနဲ့ကြာရှုံးတာမရှိဘူးလားဘုန်းကြီးဝတ်ထားလည်းပဲကြုံတာပဲသွားပြီးတော့လုပ်ငန်းလေးစလိုက်တယ်เออตะชู่ก็ช่อๆมุ้มๆเนี่ยอ่องเย็นตัวดาမျိုးတွေလည်းမရှိဘူးလားရှိတယ်တခါတလေကျတော့ကိုစလိုက်တဲ့လုပ်ငန်းလေးကိုဇွဲနေမင်းเนี่ยနုံယုံရကံရမနဲ့လှုပ်ရှားရဒါမျိုးတွေလည်းမရှိဘူးလားเอยုံရကံရလှုပ်ရှားရပြီးတော့အဲ့ဒီယုံလို့ကံလို့လှုပ်ရှားတဲ့အဆင့်ကနေကျော်သွားတာလေးတွေမရှိဘူးလားเอတက်တော့တက်တာလေးနဲ့ဖြစ်သွားပြီးတော့ခုဥစဉ်တို့နမူနာအဖြစ်ကြည့်ရဥစဉ်တို့ကြောင်းတိုက်တွေကိုပဲကြည့်ကြည့်ပေါ့ဥစဉ်ကြောင်းတိုက်ခုတီထောင်တာရှိတယ်အဲမန္တလေးမှာဓမ္မရရဝါစုကြောင်းတိုက်ဆိုပြီးတော့တီထောင်တာလေစကားလာသွားပြီးတော့ကြည့်လိုက်တယ်နော်ခေါင်းကိုနောက်သွားတာပဲနေရာကိုကြည့်ပြီးတော့နော်အဲ့ဒီထဲမှာရေဘွက်တွေကလည်းအများကြီးရေအိုင်တွေကလည်းအများကြီးကြည့်လိုက်တယ်နော်အဲ့ဒီနေရာကိုခုဥစဉ်တို့ဒီနေ့ခါသွားပြီးတော့ကြည့်လိုက်ရင်တီထောင်ခဲ့တဲ့တက်တန်းကလည်း9နှစ်ရှိသွားဘယ်နှစ်9နှစ်ရှိသွားပြီဆိုတော့အဲ့ဒီထဲမှာခုအဆောက်အဦတွေတန်းစီပြီးတော့အဲ့ဒီထဲမှာအဆောက်အဦပေါင်းများစွာနော်အဲဆောက်ထားတယ်အဆောက်အဦတန်ခါနေတဲ့အဆောင်က30ကျော်ဆောက်ထားတယ်နော်အဲ30ကျော်ဆောက်ထားငကောတန်ခါမရှိတဲ့နေရာခုဒါတန်ခါ300ကျော်နဲ့နော်လေပတ်တယ်အဲ့ဒီကြောင်းကနေသမုဝဲတွေအောင်ကြတယ်ဒါမျိုးတွေမရှိဘူးလားအေးအခုချိန်နဲ့ကြိုးစားခဲ့ရတဲ့အချိန်နဲ့တူရလားဒါတွေဒီပင်ဘဝရဲ့ပါတယ်လေအမှတ်တရနော်အဲ့ဒီအဆင့်ကနေပြီးတော့အခုကြော်သွားတဲ့အခါကျတော့တန်ငါကိုစနစ်တကျအဲလက်ခံလာတယ်အဲတန်ငါကိုဝင်ကွင်းစာမဝဲနဲ့စနစ်တကျလှုပ်တယ်နောက်ဆရာကိုဘယ်နှပါးထားမယ်တပည့်ကိုဘယ်နှပါးထားမယ်ဘယ်လိုလဲပတ်မယ်ဆိုပုံမှန်လဲပတ်လာတာမရှိဘူးလားအဲဒါဒီလဲပဲတို့သူတော်စင်များမမိအပ်တဲ့နေရာပေါ့ဘာနေရာလဲမမိအပ်တဲ့နေရာအဲမမိအပ်တဲ့နေရာစစ်သားတယောက်ကစစ်မြေပြင်ကိုအောင်ပွဲရပြီးတော့နေတယ်လို့ပဲဥစဉ်တို့လဲအချိန်ရလာတော့အောင်ပွဲမရဘူးလားရတို့သူတော်စင်တို့လုပ်ငန်းလုပ်ကြတဲ့နေရာကိုလုပ်ကင်စားတော့တဲ့လုပ်ငန်းလေးကိုပညာသင်ခဲ့တဲ့အချိန်နဲ့လုပ်ငန်းစထူထောင်ခဲ့တဲ့အချိန်နဲ့အရှိန်ရတဲ့အချိန်ကတူရလားမတူအရှိန်ရသွားတဲ့အချိန်မှာကျတော့အသာလေးလိုက်သွားဖို့ပဲရှိဟုတ်တယ်မလားအဲ့ဒါကြောင့်မို့တို့သူတော်စင်များသူ့ဘဝကိုဘဝမှာအောင့်မေ့စရာအမှတ်ရစရာလေးတွေမရှိဘူးလားရှိတယ်အဲ့ဒါကြောင့်မို့စစ်သားတယောက်နော်ဒီဘက်ကဘယင်တယောက်အနေနဲ့ကြည့်ရင်အဲ့ဒီ၃မျိုးကိုမမေ့ရဘူးတဲ့ဘယ်နှမျိုးကို၃မျိုးကိုမွေးဖွားရာအရက်ရဲ့မင်းဖြစ်တဲ့အရက်ရဲ့စစ်ပွဲအောင်တဲ့အရက်ရဲ့ဘယ်နှမျိုးလဲ၃မျိုးအဲ့ဒီ၃မျိုးသောနေရာတွေကိုမမေ့ရဘူးတဲ့အမြဲတမ်းအမှတ်ရပြီးတော့အဲဒီနေရာဌာနလေးတွေကိုလည်းကိုယ့်ရဲ့နောက်ကလာကြတဲ့မျိုးဆက်တွေအတွက်တက်ဆွမ်းသမျှအားပေးဖို့ပံ့ပိုးဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါကဒါကလူသားတစ်ယောက်အနေနဲ့ဟုတ်တယ်မလားနောက်ဘုံကြီးတစ်ပါးအနေနဲ့ယန်းတစ်ပါးအနေနဲ့ဆိုရင်လည်းပဲမမိအပ်တဲ့နေရာ၃ပါးတဲ့ဒါကတော့ယဟန်တစ်ပါးအနေနဲ့မမိအပ်တဲ့နေရာဘယ်နှပါး၃ပါးရှိအဲ့ဒါကဘာလဲပြောရင်နံပါတ်၁ကဟိုနံပါတ်၄ကပပဇိတာဘာတယ်လဲပပဇိတာယဟန်ဖြစ်တဲ့နေရာတဲ့ပြောကြည့်ပါယဟန်ဖြစ်တဲ့နေရာအဲ့ဒီယဟန်ဖြစ်တဲ့နေရာရှင်ဖြစ်တဲ့နေရာပေါ့အဲ့ဒီယဟန်ဖြစ်ရှင်ဖြစ်တဲ့နေရာကိုမမေ့ရဘူးတဲ့ဥစဉ်တို့ဘဝမှာဥစဉ်တို့ခုသာသနာ့ဘောင်တွင်ရောက်ရင်ပထမဦးဆုံးဘာအရင်ဝေ့ရကိုရင်အရင်ဝေ့ရအသက်ပြည့်တဲ့ခါကျမှဘာဖြစ်သွားယဟန်ဖြစ်တယ်အဲ့ဒါနဲ့ရင်ဥစဉ်တို့ဘဝနော်အဲခုဒီဇာတိရွာလေးကနေညောင်မရှိကြီးရွာကနေပြီးတော့ကျွန်းလမြို့ဘက်ကိုရောက်သွားအဲ့ဒီကျွန်းလမြို့ကိုရောက်သွားတော့ Liran Uzenu Yaude Akajaro. Everybody got Simji Way Jimbaro, Ari Simji Wema Uzenu. Everything has Sabiro with them. Goodnita Bananitale. And Goodnita Mawijaro. Uzenu Wikere, no, Ari Jonga Uzenu Yakwaga Nibiro. Goodwere Jong. Ugong Jong Bajongne. Ugong Jong. Ari Ugong Jong Aleve. Going Alevazu Mamashi, no? Erimashiraga, Maunama, Chijare, Searojine, Tilashin Yiveshi, Banevale, Searojine, Tilashin Yive, and Searojine, Tilashin Yishiro. Eri Jauma, Uzenuda, Dingawayame, She Kika, She's Uzenuda, Dingaweda, Nilize, Laujiro Madra, Tororo, Shija, Dwaribo, no? Eri Kika, Dingawijare, Abaima. DK Whipbone, Nenele, Kwani Rari Mashiula Kwani Rariga, Pari Kwara Shile, Libero, Erike Erikaga, Tingan with Domeswim, Pony Jongu, a Yin Chubu, eh? Pego Chubu. And Pony Jongu Dwabiro, the Bat Naba, the Chosen, the La Lauti, no? Pony Jongu, Tingan Mawaking Rega, Ara Chudin Biro, put her like that. Uzendo leve eri dime ara chu biro po tha biro bazu ga satin be ya ron so tilashin saya ji ga satin be de bazu ga le tilashin saya ji ga satin be de dagala wodda dukkha nidarana nibbananda tisikarana thaya so era myo ko no phongyi yan ga eri ma daba de si de atwa jaw eri tilashin saya ji ga ni satin be de No, do we zai, eritrea yi and namea, zurele, do we zai. E ara jajanana uzeno sari tia kaine, bidwayan, duzi dua sabian yare. Nyavai matuin, when we met a query, subaum viro, ara ya vida sari, tianya, piuja, eribona mune, ara loja viro, simju we erima, jemba viro, chunla miuma, ugo nyoma uzeno sabiro, tingam wicked. Erigani viro, tingam wibiro. Eri Muma, Dingan Wene, Te Yep Pen Nigere, Pelauvene, Te Yep Pen Nibiro, Nau Yet Jaro, Uzeno, Manali Yaulare, Be Yaulale, Palo Manali Yaulale, Lubjoin, Uzeno Ye, Pagin Ye, Ni Pshede Bogua, Pony, no? Pony Zoro, Kuleve Eritrea Yiga, Shiro, Tado, Shise Jovi, Uzeno Ye, Pagin Ye, Pagin Aleve, Shise Jo, Shise Ne Donik, no? Uzendo ye, da badwi, dora, duga jaro, shit the net, manali, payayi, daumaga, payayi, daimani, pemanile, payayi, daimani, erisiaro ji, zibu, sabiro, uzendo pinyati, yau la viro, erigani, samuweli, lode, samuweli, loviro, era, yehanda baye, pawagu, da satin biro, อัตตะ20เอออุเซนโนสัตติญญะเรอบายมาลีนิดดีดียัวโกมะเปลี่ยนบ่บะนะนิดแลลีนิดโกเนกะนี่ซะไล่เดเซเนสัตตะเนสนะเนสะตองเนตาจี้บีสุเรคาจะมากูยัวกูตะคอกเปลี่ยนยောက်ตัวเออะริจะรอพุ่นนี้สัมมุเวรี่แลอุเซนโนสะบีรอวินบีเอริกะนี่บีรอเอสะสัมมุเวรี่กูเอดีลั้นโจเรกูยောက်ตัวจะบีรออัตตะ 40ที่ยงกัญญาเรอัตตะบะลောက်สิแลเออ40ที่ก็อะดอกเตอร์เวปี้ดาที่อัตตะ40จ่อมาเนาะดาปี้ตัวจ่าละซอตะช่อลงไอ้มาปัญญาเยลั้นนี่ตัวတော့ดาที่แล้วเวอุเซนโนเยอ่ำแต่ยาดิหอดบ่ล่ะอ่ำแต่ยาเอ้อจ่องหมูตาตนะวนดันบวชสุยินแล้วเวရှင်ဖြစ်ยันဖြစ်တဲ့เนียမမေ့ရဘူးပြောကြည့်ပါအောင်ရှင်ဖြစ်ยันဖြစ်တဲ့เนีย เอ้มะเมียเอาเอ้อเจ้าคู่ดาอุเซนโนเปลี่ยนပြီးတော့จွန်းละสวยในตะซ้นน่ะเนี่ยเปลี่ยนပြီးတော့เอ้ลงงานนี้ดิเลิกจ๋าเลยตูตะบะซี้ยုံนี่ตีสอดจ๋าတော့ซี้ยုံลงงานนี่ว้ายပြီးတော့เลิกจ๋าเลยเอ้สัตว์จี้ไล่ลงงานนี่ว้ายပြီးတော့เลิกจ๋าเลยนองตานองตาဖြစ်จ๋าเลยปกปู่เนี่ยซ้าวซับไปอะแค่ๆไม่ရှိအောင်ဝိုင်းဝန်းပြီးတော့ปั่นโบจ๋าเลยไอ้บักกะนี่ပြီးတော့ติงงานเวจ๋าเลยปกปู่นี่ก็เจ้ามาลัก ဆိုရင်နံပါတ်1မမေ့ရတာဘာမမေ့ရဘူးလေရှင်ဖြစ်တဲ့နေရာယဟန်ဖြစ်တဲ့နေရာကိုမမေ့ရဘူးပြောကြည့်ပါဦး
ရ
အဲရှင်ဖြစ်တဲ့နေရာယဟန်ဖြစ်တဲ့နေရာကိုမမေ့ရဘူးတဲ့ဥစဉ်တို့ယဟန်ဖြစ်လာတော့အဲ့ဒီကြောင်းမှာပဲပြန်ပြီးတော့ယဟန်ဖြစ်တာအဲ့ဒီကြတော့ဥစဉ်တို့ရဲ့သင်္ကန်းဝတ်ခဲ့တဲ့ဆရာတော်ကြီးကတော်တော်ကိုပြောင်းလဲသွားပြီဆရာတော်ဥဝဒိဿာတဲ့ဥစဉ်တို့ဝတ်ခဲ့တာဥစဉ်တို့ယဟန်ဖြစ်တဲ့အချိန်ကြတော့အဲ့ဒီဆရာတော်ကြီးကစိတ်နော်ဖောက်ပြန်သွားတယ်တရားအထုတ်ရင်းနဲ့စိတ်ဖောက်ပြန်သွားတယ်ဘာလို့ရင်းနဲ့လဲအေးတရားအထုတ်ရင်းနဲ့တောတောင်နေတဲ့ကိုသွားပြီးတော့ဆရာတော်ကြီးကနော်သွားပြီးတော့တရားအထုတ်အဲ့ရမျိုးနဲ့နေရင်းနဲ့ပဲတဖြည်းဖြည်းနဲ့သူ့စိတ်သူမနိုင်ဘူးဖြစ်သွားပြီးတော့ဆရာတော်ကြီးကစိတ်ဖောက်ပြန်သွားပြီဦးဇင်းတို့ယဟန်ဖြစ်တဲ့အချိန်ကျတော့လုံးဝကိုယူသွားပြီဆရာတော်ကဘာဆိုဘာမှမသိတော့ဘူးကျင်ကြီးကျင်ငယ်ကစားအကုန်မသိတော့ဘူးတကြောင်လုံးလဲပြင်းပြန်းပြီးတော့အဲ့ဒါအစားတောက်တွေဆိုရင်လည်းဘာမှမသိတော့နော်အဲ့ဒါမျိုးအစဉ်မျိုးကိုရောက်သွားအဲ့ဒါတွေတည်လဲပဲဘဝရဲ့အမှတ်တရားတွေမရှိဘူးလားအဲဒါကဒါဦးဇင်းတို့ယဟန်တစ်ပါးနဲ့ပတ်သက်တာအဲကိုအဲ့ဒါမျိုးဖြစ်ခဲ့တဲ့နေရာကိုမမေ့ရဘူးတဲ့နောက်တစ်ခုကကြတော့ယထာဘူတံပဇာနာတိတဲ့ပါတယ်လေအေးယထာဘူတံပဇာနာတိကြတော့နော်သစ္စာ၄ပါးကိုနော်ဟုတ်တိုင်းမှန်စွာသိတဲ့နေရာကိုမမေ့ရဘူးတဲ့ပြောကြည့်ပါသစ္စာ၄ပါးကိုဟုတ်တိုင်းမှန်စွာသိတဲ့နေရာကိုမမေ့ရဘူးအေးအချင်းချုပ်လေးမှတ်ထားရင်တော့သစ္စာ၄ပါးကိုထိုးတွင်သိတဲ့နေရာကိုမမေ့ရဘူးလို့ပြောကြည့်ပါသစ္စာ၄ပါးကိုထိုးတွင်သိတဲ့နေရာကိုမမေ့ရဘူးတို့သူတော်စင်များသစ္စာ၄ပါးမရှိဘူးလားရှိပါရဲ့ဗျာအေးသစ္စာ၄ပါးရှိတယ်တဲ့ယဟန်ဝတ်လာကြတဲ့အဲ့ဒီပုဂ္ဂိုလ်များဆရာသမားဘောင်းဆောင်နဲ့တွေ့ရပြီးတော့အေးနောက်ပိုင်းတရားတွေလုပ်ငန်းတွေလုပ်လို့သစ္စာ၄ပါးကိုထိုးထိုးတွင်တွင်သိပြီဆိုရင်အဲ့ဒီသိတဲ့အဲ့ဒီနေရာလေးကိုမမေ့ရဘူးတဲ့သစ္စာ၄ပါးကဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာပြောကြည့်ပါဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲ့ဒီသစ္စာ၄ပါးကိုထိုးထိုးထွင်းထွင်းသိတဲ့နေရာလေးကိုဘာမလုပ်အောင်လဲလဲမမေ့ရဘူးအဲ့လိုဆိုတော့ဒီသစ္စာ၄ပါးဥစဉ်တို့ကဒုတ္တရောဇဉ်တို့ကလွယ်လွယ်ကူကူနဲ့ဒီသစ္စာ၄ပါးကိုကြားရနာရပြီမယ်ဥစဉ်တို့ရဲ့ဖရာမှာဒီသစ္စာ၄ပါးကိုသိဖို့အတွက်ဘဝပေါင်းများစွာရင်းနှီးမြှုပ်နှံခဲ့ရတာမရှိဘူးလားဘလောက်ဒီပါရမီဖြည့်ခဲ့ရလဲလေးတင်ချေနဲ့ကဘာတသိန်းအေးပါရမီတော်တွေဖြည့်ပြီးတော့အဲ့ဒီဖရာဖြစ်မဲ့ဒီဘဝသိတ္တထမင်းသားဘဝမရောက်ဘူးလားရောက်တယ်အဲ့ဒီဘဝရောက်တဲ့အခါဘယ်နှစ်နှစ်မှတောထွက်လဲ20နှစ်9နှစ်မှတောထွက်တယ်ပြောကြည့်ပါဦး20နှစ်9နှစ်မှတောထွက်တယ်တဲ့20နှစ်9နှစ်တောထွက်ပြီးတော့တရားရှာဖွေလိုက်တာဘယ်နှစ်နှစ်ကြာသွား6နှစ်ကြာသွားအဲ့ဒီ6နှစ်ကြာပြီးတော့တို့သူတော်စင်များဒုက္ခသစ္စာကိုပိုင်းခြားပြီးသိတယ်တဲ့ဘာသစ္စာကိုအေးဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိတယ်ဆိုတာလောကဆိုတာလောကမှာဖြစ်ကြတဲ့တတ္တဝါအလုံးဟာချမ်းသာသူပဲဖြစ်ဖြစ်ဆင်းရဲတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒုက္ခလွတ်သူရှိလားအလုံးသောပုဂ္ဂိုလ်တွေသည်ဆင်းရဲလေဒုက္ခတွေနဲ့တွေ့တာပဲချမ်းသာသူလည်းဒုက္ခတွေနဲ့တွေ့သလားမတွေ့ဘူးလားဘယ်ကနေစသလဲတို့သူတော်စင်များကြည့်လိုက်စပြီပဋိသင်္ဍေနေခဲ့အချိန်ကစဒုက္ခတွေမရှိဘူးလားအေးဒီဝန်းထဲမှာကျဉ်းကျဉ်းကျုပ်ကျုပ်အဲ့ဒီနေရာမှာဝင်ပြီးတော့တို့သူတော်စင်များနေခဲ့ရတဲ့အဲဘဝမရှိဘူးလားနေခဲ့ရတဲ့ကာလတွေမရှိဘူးလားရှိအေးအဲ့ဒါမျိုးဒုက္ခကိုဇာတိဒုက္ခတဲ့ဘာဒုက္ခအဲ့ဒီဇာတိဒုက္ခကနေစလိုက်တာအခုအရွယ်ရောက်တော့လေဒုက္ခလွတ်ရလားမလွတ်ဘူးအသက်ရွယ်ကြီးလာရင်ဇရာဒုက္ခတွေဖြစ်လာတာမရှိဘူးလားအဲဇရာဒုက္ခဇရာဒုက္ခဆိုတာကတို့သူတော်စင်များအရွယ်တွေတဖြည်းဖြည်းနဲ့ကြာနော်အသက်40ကျော်လောက်ဆိုရင်သူရောကိုယ်ရောစပြီးတော်တော်ကြာလာတော့တာဟုတ်တယ်မဟုတ်လားပင်မနဲ့ဓာန်တွေခံနိုင်လေးလားအဲပင်မနဲ့ဓာန်တွေမခံနိုင်တော့ဘူး ယုံကံလှုပ်ရှားကြတဲ့နေရာနဲ့ဒီလောက်ထိတွတ်တွတ်လဲ့လဲ့မရှိနိုင်တော့ဘူးလေးလေးကံကံဖြစ်သွားတယ်ဒါမျိုးတွေမရှိဘူးလားဒီအဲ့ဒီဒုက္ခတွေတို့သူတော်စင်များအသက်ရှိနေတဲ့ပုဂ္ဂိုလ်မှန်သမျှမခံစားရဘူးလားမ
ခံစ
ားရပါဘူးဇာတိဒုက္ခတွေရှိတယ်ဇရာဒုက္ခရှိတယ်နောက်ဗျာဒိဒုက္ခတွေလည်းမရှိဘူးလားအေးဗျာဒိဒုက္ခဆိုတာအနာယောဂါတွေဖြစ်တာတဲ့သွားပြီးတော့တို့သူတော်စင်များမရိကချက်ကလို့ဘာယောဂါရှိတယ်ဘာယောဂါရှိတယ်ဆိုသူပြောလိုက်တဲ့အတန်ကြားရတာကကိုယ်စိတ်တွေဆင်းရဲတာဒါမျိုးတွေမရှိဘူးလားအဲ့ဒီဒုက္ခကလည်းလူဖြစ်တဲ့ပုဂ္ဂိုလ်လွတ်ရလားအဲမလွတ်ဘူးအလုံးသောပုဂ္ဂိုလ်သူရောကိုရောပြီးသွားရင်နောက်မရဏဒုက္ခတွေလည်းမရှိဘူးလားအေးမရဏဒုက္ခတွေသိဆုံးရတဲ့ဒုက္ခတဲ့မသေးတဲ့လူလောကရှိလားအေးအလုံးသောပုဂ္ဂိုလ်ဒီအစဉ်ပြေသူပဲဖြစ်ဖြစ်မပြေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်နောက်ဆုံးမှာဘာနဲ့ဆုံးသက်လဲသေးခြင်းတရားနဲ့အဆုံးသက်အဲ့ဒီသေခြင်းတရားနဲ့အဆုံးမသက်ခင်ကာလလေးကြည်လိုက်ရင်လည်းပဲရှေ့ရခင်ရတဲ့ပုဂ္ဂိုလ်တွေနဲ့ခွဲခွာရတဲ့ကွေကွင်းရတဲ့ဒုက္ခတွေဒါမျိုးတွေမရှိဘူးလားအင်းကိုချစ်တဲ့ခင်တဲ့ပုဂ္ဂိုလ်နဲ့တို့သူတော်စင်များအဲကွေကွင်းပြီးတော့ခွဲခွာပြီးတော့နေရတဲ့ဒုက္ခမျိုးတွေဒါလည်းပဲလောကလူသားတော်တော်များများခံစားရတာမရှိဘူးလားအဲနောက်သွားပြီးတော့ကြည့်ရင်တခါတလေကျတော့ကိုယ်နဲ့အစင်မပြေအတူတူမနေခြင်းနဲ့ပုဂ္ဂိုလ်နဲ့အောင့်ဤတိခံပြီးတော့ပေါင်းသိရတဲ့ဒုက္ခတွေဒါမျိုးတွေလည်းမရှိဘူးလားအဲတခါတလေကျတော့လေကိုလိုချင်တာတွေမရတဲ့ဒုက္ခတွေဒါမျိုးတွေလည်းမရှိဘူးလားအေးကိုလိုချင်တဲ့အရာတွေမရလို့ဆင်းရဲရတာသူရောကိုရောဖြစ်တာတွေမရှိဘူးလားအဲ့ဒါကြောင့်မို့လောကသာမှန်သမျှဒုက္ခလွတ်ရလားအဲ့ဒါကြောင့်မို့ပထမဦးဆုံးအမှန်တရားကဒုက္ခသစ္စာစင်ရဲ့ခြင်းအမှန်တရားပါတရားစင်ရဲ့ခြင်းအမှန်တရားအဲ့ဒီစင်ရဲ့ခြင်းအမှန်တရားဒီအလုံးမှာမရှိဘူးလားရှိတယ်အဲ့ဒီစင်ရဲ့ခြင်းအမှန်တရားဆိုတော့ဖခါကနောက်ထပ်ထိုးတွင်းပြီးတော့သိလိုက်တာကဘာကိုသိတုံဆိုတော့သမှုရိယသစ္စာတဲ့ဗာသစ္စာသမှုရိယသစ္စာအေးသမှုရိယသစ္စာဆိုတာဒုက္ခဖြစ်ကြောင်းအမှန်တရားပြောကြည့်ပါဦးအေးဒုက္ခဖြစ်ကြောင်းအမှန်တရားတို့သူတော်စင်များဒုက္ခဖြစ်တယ်ဆိုတာအကျိုးတရားပြောကြည့်ပါဦးဒုက္ခဖြစ်တယ်ဆိုတာအကျိုးတရားအဲ့ဒီအကျိုးတရားမှန်သမျှမှာရှိရပါရှိလဲအကြောင်းတရားရှိအကြောင်းရှိလို့ပါရှိတာအကျိုးရှိအဲ့လို့ဆိုတော့ဒုက္ခကိုဖန်တီးနေတဲ့တရားခံလက်တယ်ဟာတမှုရိယတဏတမတ်မှုတောင်းတမှုပဲတဲ့ပြောကြည့်ပါဦးတမှုရိယတဏတမတ်မှုတောင်းတမှုအဲ့ဒီတမတ်မှုတောင်းတမှုရှိနေရင်အဲ့ဒီပုဂ္ဂိုလ်ဒုက္ခလွတ်ပါမလားမလွတ်ဘူးအဲ့ဒါကြောင့်တို့သူတော်စင်တို့မှာအခုတမတ်မှုတောင်းတမှုတဏရှိသလားမရှိဘူးလားမရှိပါဘူးဤပစ္စည်းလေးတွေမရသေးရင်ရအောင်ရှာတယ်ရလာရင်လည်းရတဲ့ပစ္စည်းကိုမပြောက်ရလေအောင်တကတဏနဲ့သိမ့်စီရတယ်ဒါမျိုးတွေမရှိဘူးလားအေးကို့အတွက်တင်လားဆိုတော့ကိုကမွေးလာတဲ့သာသမီအတွက်လေဒါတွေအတွက်ပူရတယ်သူတို့ကြောင်းလိုက်နေရင်ကြောင်းစံမိုးဝဲကြမှာတွေ့ပူရတယ်ဒါမျိုးတွေမရှိဘူးလားအဲဘာတွေရှိလို့သမှုရိယတဏရှိနေလို့နောက်ကဘာတွေရှိတာဒုက္ခတွေရှိတာအဲ့ဒါကြောင့်မို့ဒုက္ခဖြစ်နေတာဒီသမှုရိယကဖန်တီးနေတာတဲ့ပြောကြည့်ပါဒုက္ခဖြစ်နေတာဒီသမှုရိယကဖန်တီးနေတာအဲ့ဒါကြောင့်ဒုက္ခလွတ်ချင်ရင်ဘုသူ့ကိုပယ်ရမယ်သမှုရိယကိုပယ်ရတက်သွန်းသမျှလျှော့ချအခုတို့သူတော်စင်များဒီမှာလာပြီးတော့တရားနာတာမရှိဘူးလားမရှိပါဘူးဗျာဒါအတိလည်းပဲတစ်ဖက်တစ်လမ်းကနေပြီးတော့တက်မတ်မှုတောင်းတမှုလျှော့ချနိုင်ရေးအတွက်အတိပုသုတလာယူတာဟုတ်တယ်မလားအဲအခုတရားဝဲကုသိုလ်လုပ်ကြတယ်တရားပွဲကုသိုလ်လုပ်တယ်ဆိုရင်လေတက်မှတ်မှုတောင်းတမှုကိုဒါလျှော့ချတာလက်တွေလုပ်တာဟုတ်တယ်မို့လားအေးဒုသူတော်စင်များသူရောကိုရောကိုပိုင်တဲ့ပစ္စည်းကိုတက်မှတ်တောင်းတဲ့တဏမရှိဘူးလားအေးသူရောကိုရောကိုပိုင်နေတဲ့အရာကိုဆုံးရှုံးမှာတော့ကြောက်တယ်အခုအလူရှင်ဖြစ်ကြတဲ့ပုဂ္ဂိုလ်လေသူပစ္စည်းသူဆုံးရှုံးမှာမကြောက်ဘူးလားကြောက်တယ်အေးဆုံးရှုံးတာကြောက်ပေမဲ့တစ်ဖက်ကဘာသာရေးဘက်ကကြည့်ပြီးတော့ဒီပစ္စည်းဥစ္စာအပေါ်မှာတက်မှတ်နေတဲ့လောဘတဏှာကိုငါတက်ဆွန်းသမျှလျှော့မယ်ဆိုပြီးတော့ကုသိုလ်ကောင်းမှုလုပ်တာမရှိဘူးလားအဲဒါသည်တဏှာလောဘလျှော့ချရေးကိုတကယ်လုပ်ကြည့်တာဟုတ်တယ်မဟုတ်လားအဲဒါကြောင့်မို့နံပါတ်1ကသမှုရိယသစ္စာဘာသစ္စာ
အဲ့ဒီသမှုရိယကိုပယ်နိုင်ရင်ဒုက္ခတွေ့အောင်မလားမတွေ့တော့ဒုက္ခကနေလွတ်ထွက်သွားရင်အဲ့ဒါနိရောဓသစ္စာဘာသစ္စာဒုက္ခချုပ်ငြိမ်ခြင်းအမှန်တရားပြောကြည့်ပါဒုက္ခချုပ်ငြိမ်ခြင်းအမှန်တရားအေးဒုက္ခချုပ်ငြိမ်သွားရင်ဒုသူတော်စင်များဒုက္ခချုပ်ငြိမ်နေဆိုတာသမှုရိယမပယ်နိုင်မဲနဲ့ချုပ်နိုင်ရလားမချုပ်နိုင်အေး तू ချုပ်သွားရင်လေသူ့မှာသမှုရိယရှိသေးလားမရှိတော့မရှိတော့တဲ့အနေထားဆိုတော့ဒုက္ခကိုခံပြီးတဲ့တရားမရှိတဲ့အတွက်ကြောင့်ဒုက္ခတွေ့เสียရှိသေးလားမရှိတော့အေးအဲ့ဒါနိဗ္ဗာန်ကဒါဒုက္ခလွတ်တဲ့နေရာဟုတ်တယ်မလားအဲ့လိုဆိုတော့ဘုရားကသစ္စာဘဏ္ဍပါ3 4ပါးလေးအခုဘဏ္ဍပါ3ပါးဒုက္ခသစ္စာရယ်သမုဒယသစ္စာရယ်និရောဓသစ္စာရယ်အဲ့လိုဆိုတော့ဒီမှာကြည့်လိုက်လို့ရှင်ရယ်သမှုရိယကိုပယ်နိုင်ရည်သည်အရေးကြီးသလားမကြီးဘူးလားကြီးပါပါသမှုရိယကိုပယ်နိုင်ရည်သည်အရေးကြီးတယ်အဲ့လိုဆိုတော့ဘယ်လိုပယ်မလဲဘယ်လိုပယ်မရမလဲလို့ပြောရင်တို့သူတော်စင်များသမှုရိယကိုပယ်တတ်ကြတဲ့အပိုင်းမှာနောက်ထပ်ဘုရားကသစ္စာတစ်ခုကိုတွေ့တယ်အဲ့ဒါမဂ္ဂသစ္စာတဲ့ဘာသစ္စာပြောကြည့်ပါဦးဘာသစ္စာအင်းမဂ္ဂသစ္စာဆိုတာလမ်းမှန်ဆိုတဲ့အမှန်တရားပြောကြည့်ပါလမ်းမှန်ဆိုတဲ့အမှန်တရားဘယ်လိုလမ်းမှန်တာလဲလို့ပြောရင်နော်ဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းလမ်းမှန်ပြောကြည့်ပါဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းလမ်းမှန်အဲ့လိုဆိုတော့လမ်းမှန်ပေါ်မှာမလျှောက်ဖဲနဲ့ဒုက္ခငြိမ်းမှမလားငြိမ်းသမှုရိယပယ်နိုင်မှမလားမပယ်နိုင်အဲ့လိုဆိုတော့ရှောက်လန်းရမယ်ဆိုတော့ရှောက်ရမယ်လမ်းကိုပါဘုရားကနွန်းချပြတယ်အဲ့ဒါမဂ္ဂင်၈ပါးတဲ့ဘာ၈ပါးမဂ္ဂင်၈ပါးသို့သူတော်စင်များမဂ္ဂင်၈ပါးသိတယ်မို့လားသိပါပါဘုရားတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိအဲ့ဒါတကယ်ကိုရှောက်ရမယ်လမ်းအဲ့ဒီလမ်းကိုမလျှောက်ဖဲနဲ့သမှုရိယကိုပယ်နိုင်မှာမလားပယ်နိုင်ပါဘူးဘယ်လိုမှမပယ်နိုင်ဘူးဆိုတာမသေးကြဘူးလားသေကြတယ်အဲ့လိုဆိုတော့အဲ့ဒီလမ်းကိုလျှောက်လန်းရတယ်ဆိုတော့မဂ္ဂင်၈ပါး၈ပါးဆိုတာတကယ်တမ်းကတော့ခြုံပြီးတော့ကြည့်လို့ရှိရင်တော့မဂ္ဂင်၈ပါးဆိုတာတကယ်တကယ်တော့တရား၃ပါးပဲတရားဘယ်နှပါး၃ပါးသီလရယ်တမာရိရယ်ပညာရယ်ပြောကြည့်ပါသီလရယ်တမာရိရယ်ပညာအေးအဲ့ဒီသီလတမာရိပညာတို့သူတော်စင်များဒီလမ်းကိုမလျှောက်ဖဲနဲ့အဲ့ဒီပုဂ္ဂိုလ်ဟာဒီဒုက္ခတွေလွတ်ဖို့လွယ်ရလားလွယ်အဲ့ဒါကြောင့်မို့ခုနကတည်းကတို့သူတော်စင်များတရားမနာခင်ကရှေးဥစွာဘာယူကြလဲသီလယူကြတယ်အေးသီလယူကြတယ်ဆိုတော့ဒီအခိုက်တန်လေးမှာအတန့်ရှင်းဆုံးတဲ့တရားနာမယ်ဆိုတဲ့စိတ်ဓာတ်နဲ့ရှေးဥစွာဘာယူကြတာသီလယူကြတာတို့သူတော်စင်များတနေ့ကုန်ဘလို့ပဲနေခဲ့နေခဲ့သီလတွေချိုးဖောက်တာရှိခဲ့ရင်တောင်မှအဲ့ဓာရီပြီးတခန်းရက်ပြီးတော့ဒီတရားနာနေတဲ့အခိုက်တန်လေးမှာတော့အဲတန်တန်ရှင်းရှင်းလေးဖြစ်သွားအောင်ဗာအရင်ယူကြသီလယူကြနောက်သီလယူပြီးတော့ခုတရားနာကြတဲ့အပိုင်းမှာတမာရီမရှိဘဲနဲ့ရရလားမရပါဘူးဗျာတို့သူတော်စင်များဒီနေရာမှာထိုင်ပြီးတော့စိတ်တည်ငြိမ်မှုမရှိတဲ့ပုဂ္ဂိုလ်ဆိုရင်စိတ်ကအိမ်ပြန်သွားမှသေးကြတယ်ကိုယ့်ရဲ့အလုပ်တွေတဲ့ကိုပြန်သွားလိမ့်မယ်။ကိုယ့်ရဲ့နေနေကြအိမ်ကိုပြန်ရောက်သွားလိမ့်မယ်။ကိုယ့်ရဲ့သားသမီးတွေပေါ်ပြန်ရောက်သွားလိမ့်မယ်။အဲ့ဒါမျိုးပြန်ရောက်မသွားအောင်စိတ်ကိုထိန်းပြီးတော့ဒီမှာတည်တည်ငြိမ်ငြိမ်နဲ့နော်ထိန်းထားတာမရှိဘူးလား။အဲ့ဒါကိုဘာလို့ပြော။တမာရီ။အဲ့ဒါကြောင့်သီလရယ်တမာရီရယ်။အဲ့လိုဆိုတော့သီလကလည်းရှိကယူထားတယ်။တမာရီကလည်းရှိတယ်။အဲ့လိုဆိုတော့နောက်ကဒီနှစ်ခုရှိနေတဲ့အတွက်ကြောင့်သူတို့ကိုအခြေခံပြီးတော့အခုအတိတရားတွေခေါင်းထဲကိုဝင်နေတာတွေမရှိဘူးလားအင်းပြောတဲ့အရာတွေသစ္စာဆိုရင်၄ပါးရှိတာတဲ့မမိအပ်တဲ့နေရာကဘယ်နှပါးရှိတာတဲ့ ਨੇ တစ်ခုပြီးတစ်ခုခေါင်းထဲမှာခွဲခြမ်းစိတ်ဖြာပြီးဝင်သွားတာမရှိဘူးလားရှိတယ်အဲ့ဒါကဘာလို့တာပညာအဲ့ဒါကြောင့်သီလသမာဓိပညာဒါကပေါ့ပေါ့ပါပါပြောတာဓိဋ္ဌေပူပြီးလင်းနေတဲ့အရာတွေမရှိဘူးလားရှိပါတယ်အဲဓိဋ္ဌေပူပြီးလင်းနေတဲ့အရာတွေအဲ့လို့ဆိုတော့တို့သူတော်စင်များဒုက္ခလွတ်ဖို့ဆိုရင်ဒီမဂ္ဂင်၈ပါးတနည်းအားဖြင့်ပြောရင်တရားဘဏ္ဍပါ၃ပါးအဲ့ဒီ၃ပါးကိုမလျှောက်လို့ရပါမလားမရဘူးအဲ့ဒါကြောင့်မို့ဒီလိုကြည်ကြနနာထိုးတွင်ပြီးတော့တကယ်သိလိုက်လို့စ
ိတ်သေးကလည်းတကယ်ကိုကြကြနာနာဒုသူတော်စင်များသိလိုက်ပြီဉာဏ်ကလည်းပဲပယ်သိတဲ့တရားတွေကိုတကယ်ပယ်ပြီးမှဒီသစ္စာလေးပါးကိုသိလိုက်ပြီဆိုရင်အဲ့ဒီဘုဂ်ကတန်ဖို့မရှိဘူးလားအဲ့ဒါမျိုးသစ္စာလေးပါးကိုကြကြနာနာဒိဋ္ဌိနဲ့ဝိသိကိစ္စာပယ်သွားပြီးတော့သစ္စာလေးပါးကိုကြကြနာနာသိလိုက်ပြီဆိုရင်အပေပုံရောက်နိုင်သေးလား
မရောက်ပါဘူး
အဲ့ဒီပုဂ္ဂိုလ်ဒီဘဝတန်တရာမှာကြည်လိုက်ရင်အပေကိုမရောက်တော့ဘူးတဲ့အဲ့ဒါကြောင့်မို့ဒုသူရောဇင်မြတ်သစ္စာ၄ပါးကိုထိုးတွင်းပြီးတော့ဟုတ်တိုင်းမှန်စွာသိတဲ့နေရာ၄ဟာလည်းပဲကိုယ့်ဘဝအတွက်အမှတ်တရမဖြစ်ဘူးလား
ဖြစ်ပါ
တယ်ခင်ဗျအဲ့ဒါကြောင့်မို့သစ္စာ၄ပါးကိုထိုးတွင်းသိတဲ့နေရာကိုလည်းပဲမမေ့သင့်ဘူးတဲ့မမေ့ရဘူးတဲ့အဲ့လိုဆိုတော့ယဟန်တပါးအနေနဲ့ကြည့်ရင်ရှင်ယဟန်ဖြစ်တဲ့နေရာရဲ့နောက်တစ်ခုကသစ္စာလေးပါးသိတဲ့နေရာရဲ့အဲ့ဒီနေရာတွေကိုပါမလို့ရမမေ့ရဘူးတဲ့ကဲနောက်တစ်မျိုးပါကြတော့အာတဝနံခယတဲ့ဗါတယ်လေအာတဝနံခယပြောကြည့်ပါအောင်ဗါတယ်လေအာတဝနံခယအာတဝနံခယဆိုတာကအာတဝတရားတို့ကုန်ခန်းတဲ့နေရာတဲ့ပြောကြည့်ပါအာတဝတရားတို့ကုန်ခန်းတဲ့နေရာဟေးအာတဝတရားတို့ကုန်ခန်းတဲ့နေရာဆိုတာတိုက်ရိုက်ပြောရင်တော့ယဟန္တာဖြစ်တဲ့နေရာတဲ့ဗါတယ်လေယဟန္တာဖြစ်တဲ့နေရာကိလေသာအလုံးကိုကိလေသာဆိုတဲ့ယံသူအလုံးကိုပယ်တတ်နိုင်ပြီးတော့ယဟန္တာဖြစ်ခဲ့တဲ့အဲ့ဒီနေရာလေးကိုလည်းဘာမလုပ်အောင်မမေ့ရဘူးတဲ့အဲ့လိုဆိုတော့ဒုသူရောဇင်များဒီနေရာလေးမှာအတဝတရားအတဝတရားနဲ့ပြောတာမရှိဘူးလားဟမ်အတဝတရားဆိုတာအတဝတရားပါပဲဗာတရားလဲအတဝတရားမြန်မာလိုပြောရင်တော့ယိုစီးတတ်တဲ့တရားတွေတဲ့ဗာတရားတွေယိုစီးတတ်တဲ့တရားတွေဘယ်မှာယိုစီးတယ်လဲပြောတော့စိတ်အစဉ်မှာယိုစီးတယ်ခန္ဓာအစဉ်မှာယိုစီးတယ်နော်အဲ့ဒီယိုစီးတတ်တဲ့တရားအတဝဟာ၄ပါးရှိတယ်ပဏ္ဏပါရှိတာ
၄ပါး
ပါ၄ပါးရှိတာအဲ့ဒါကကာမတဝတဲ့ပါတယ်လေကာမတဝအေးကာမတဝရဲ့နောက်တစ်ခုကဘဝတဝပြောကြည့်ပါဦးဘဝတဝနောက်တစ်ခုကဒိဋ္ဌာတဝနောက်တစ်ခုကအဝိဇ္ဇာတဝအဲ့လိုဆိုတော့အတောတရားပဏ္ဏပါ၄ပါးပြောကြည့်ပါဦးကာမတဝဘဝတဝဒိဋ္ဌာတဝဝိသတဝဒီတရားတွေရှိနေရင်လေအဲ့ဒီပုဂ္ဂိုလ်တန်တရာလွတ်ဖို့လွယ်ရလားမလွယ်ဘူးအဲ့လိုဆိုတော့ဒီတရားကိုကိုကြည့်လိုက်ရင်ကာမတဝဆိုတာနားလည်ဖို့လိုတယ်ပေါ့ကာမတဝဆိုတာတို့သူတော်စင်များနှစ်သက်ဖွယ်ကောင်းတဲ့အရာတွေပေါ်မှာတက်မှတ်ခြင်းစွဲလန်းခြင်းပြောကြည့်ပါနှစ်သက်ဖွယ်ကောင်းတဲ့အရာတွေပေါ်မှာတက်မှတ်ခြင်းစွဲလန်းခြင်းအဲ့ဒါကိုဘာလို့ခေါ်လဲကာမတဝအင်းကာမတဝဆိုတာကဲနှစ်သက်ဖွယ်ကောင်းတာတွေကအကဲအစင်းဒုသူရောစင်များတက်ရှိတက်မဲ့လို့ရဲ့အစင်းတွေမရှိဘူးလားအဲ့ဒီတက်ရှိတက်မဲ့တွေဒီအစင်းနဲ့ပတ်သက်လို့မြင်ပြီးရင်မြင်ကျင်ရင်ဖြစ်တာဒါမျိုးတွေမရှိဘူးလားဟမ်ဒါမျိုးတွေဖြစ်တာတော့နောက်တစ်ခုကဒုသူရောစင်များအတန်ကြားပြီးရင်ကြားကျင်ရင်ဖြစ်တယ်နောက်တစ်ခုအနတ်နဲ့ပတ်သက်လို့ဒီအနတ်ကိုရပြီးရင်ရကျင်ရင်ဖြစ်ဒါမျိုးတွေမရှိဘူးလားနောက်တစ်ခုကအရသာဆိုရင်လေဒီအရသာကိုရပြီးရင်ရကျင်ရင်အချိုးချင်းအဖန်အငန်ဆက်ငါကဘယ်လိုမှကြိုက်တာဒါမျိုးလေးတွေမရှိဘူးလားနောက်အတွေ့အထိဆိုရင်လေရပြီးရင်ရကျင်ရင်အဲ့ဒါကာမဂုဏ်အာယုံ၅ပါးတဲ့ဘာ၅ပါးအေးကာမတဝဆိုတာအဲ့ဒီကာမဂုဏ်အာယုံ၅ပါးနဲ့ပတ်သက်ပြီးတော့တက်မှတ်ဇွဲလန်းတာပြောကြည့်ပါကာမဂုဏ်အာယုံ၅ပါးနဲ့ပတ်သက်ပြီးတော့တက်မှတ်ဇွဲလန်းတာကိုဘာလို့ခေါ်လဲကာမတဝနောက်တစ်ခုကဘဝတဝပါတယ်လေဘဝတဝဘဝတဝဆိုတာဘဝတွေနဲ့ပတ်သက်ပြီးတော့တက်မှတ်ဇွဲလန်းတာတဲ့ပြောကြည့်ပါဘဝတွေနဲ့ပတ်သက်ပြီးတော့တက်မှတ်ဇွဲလန်းတာဒီဥပမာအဖြစ်ဒီဘဝကနေပြီးတော့အဲသေဆုံးသွားရင်နောက်ဘဝဒီတဲ့မြင့်တဲ့ဘဝဖြစ်ပါရစေဒီတဲ့ချမ်းသာတဲ့ဘဝဖြစ်ပါရစေ။အင်းမြမကြီးတွေဖြစ်ပါရစေ။ရူပမြမကြီးတွေဖြစ်ပါရစေ။အရူပမြမကြီးတွေဖြစ်ပါရစေ။ဒီတဲ့မြင့်တဲ့ဘဝမျိုးကိုရောက်ပါရစေဖြစ်ပါရစေနဲ့အဲ့ဒါမျိုးဖြစ်နေတာကိုဘာလို့ခေါ်လဲ
။
ဘဝတဝဘဝနဲ့ပတ်သက်ပြီးတော့ တမတ်ဆွေလန်းတာတဲ့ပြောကြည့်ပါဦးဘဝနဲ့ပတ်သက်ပြီးတော့တမတ်ဆွေလန်းတာအဲ့လိုဆိုတော့ပေါင်းရင်ဘယ်နှပါးရနှစ်ပါးကာမတဝရင်ဘဝတဝရင်နောက်တစ်ခုကဒိဋ္ဌတဝအဲ့ဒီဒိဋ္ဌတဝကြတော့အမြင်အယူလွဲမှားခြင်းနဲ့ပတ်သက်တာပြောကြည့်ပါအေးအမြင်ယူလွဲမှားတယ်ဆိုတာကဘယ်လိုလွဲမှားတော့ဆိုရင်ခုဦးဇင်းတို့ဒီဘဝပေါ့ဒီဘဝကသေသွားရင်တဲ့နောက်ထပ်ဘဝဆိုတာမရှိဘူးလို့အဲ့ဒါမျိုးယူရင်မှားသလားမမှားဘူးလားမှားတယ်တို့သူတော်စင်များကိလေသာမကုန်သေးရင်နောက်ထပ်ဘဝဆိုတာမရှိဘူးလားရှိတယ်အဲ့ဒါတဘဝတည်းပဲရှိတယ်နောက်ထပ်ဘဝမရှိဘူးလို့အဲ့ဒါမျိုးယူထားရင်အဲ့ဒီပုဂ္ဂိုလ်မှားတယ်နောက်တစ်ခုမှားတာကလူသေးရတဲ့အပိုင်းမှာနော်ခန္ဓာကိုယ်ကြီးကပဲသေဆုံးပြီးတော့ကျန်ခဲ့တယ်ဝိညာဉ်လေးကထွက်လာတယ်တဲ့ပြောကြည့်ပါခန္ဓာကိုယ်ကြီးကပဲသေဆုံးပြီးတော့ဝိညာဉ်လေးကထွက်လာပြီးတော့အဲ့ဒီဝိညာဉ်လေးကတဘဝပြီးတဘဝတဘဝပြီးတဘဝကုကုကုကုပြီးတော့ဘဝကိုသွားတယ်လို့အဲ့ဒါမျိုးယူရင်လဲလွယ်သလားမလွယ်ဘူးလားလွယ်တယ်ခန္ဓာမှာဘရောမှမသေးတဲ့အတ္တအသက်လိပ်ပြဝိညာဉ်ကောင်ရှိရလားမရှိဘူးအရာရာတွေဖြစ်ပြီးရင်ပြက်ပြက်နေတဲ့သဘောအဲ့ဒါမျိုးအမြင်ယူလွဲတာနောက်တစ်ခုကဒုသူတော်စင်များကောင်းတာလုပ်လဲကောင်းကျိုးမရဘူးမကောင်းတာလုပ်လဲမကောင်းကျိုးမရဘူးပြောကြည့်ပါဦးကောင်းတာလုပ်လဲကောင်းကျိုးမရဘူးမကောင်းတာလုပ်လဲမကောင်းကျိုးမရဘူးအဲ့ဒါမျိုးဒုသူတော်စင်များကံကံရဲ့အကျိုးတွေကိုပယ်တဲ့နတ္ထိကဒိဋ္ဌိဒါမျိုးတွေလည်းမရှိဘူးလားအေးနောက်တစ်ခုကဒီဘဝတွေရနေတယ်ဆိုတာနောက်ကပံ့ပိုးမှုဘာမှမပါဘူးအကြောင်းမရှိပဲဘဝတွေရနေတယ်လို့လက်ခံရင်လည်းပဲလွဲသလားမလွဲဘူးလားလွဲတယ်အဲ့ဒါကိုအဟိတုကဒိဋ္ဌိဒီဘဝပဲရှိတယ်နောက်ဘဝမရှိတော့ဘူးပြက်ပြီဆိုရင်အုတ်စေရဒိဋ္ဌိဒီဘဝသေးကြတဲ့အပိုင်းမှာမသေးတဲ့အတ္တလေးကဆက်လက်ပြီးတော့ဝิญဉ္ဇဉ်ကောင်းလေးနေနဲ့ဘဝတွေတွားတယ်ဆိုရင်တတ္တတ္တဒိဋ္ဌိနောက်ကံကံရဲ့အကျိုးကိုပဲရင်နတ္ထိကဒိဋ္ဌိဓမ္မတွေမရှိဘူးလားမရှိပါဘူးနေနတ္ထိကဒိဋ္ဌိနောက်ဒီဘဝရလာတာဒီအကြောင်းမရှိပဲဒီတိုင်းရလာတယ်ဆိုရင်အဟိတုကဒိဋ္ဌိအဲ့ဒါစုပေါင်းရင်ဒိဋ္ဌိအမျိုးသားတွေက62မျိုးတိရှိတာတဲ့ဘယ်နှမျိုးတိ62မျိုးတိရှိတာအဲ့ဒီ62မျိုးဖြစ်နေရင်အဲ့ဒါအဲ့ဒီပုံမှာဒုသူတော်စင်များအဲမလွတ်နိုင်ဘူးဆိုရင်အဲ့ဒါဒီပါလေဒိဋ္ဌာတဝါပါတယ်လေဒိဋ္ဌာတဝါအဲ့လိုဆိုတော့ကာမတဝါဘဝတဝါဒိဋ္ဌာတဝါအဝိဇ္ဇာတဝါနောက်တစ်ပါးကအဝိဇ္ဇာတဝါအဝိဇ္ဇာတဝါဆိုတာမသိမှုကိုပြောတာဘာကိုပြောတာအေးမသိမှုဆိုတာသစ္စာ၄ပါးကိုမသိဘူးနောက်ရှိဘဝမှာခန္ဓာတွေဖြစ်ခဲ့ဘူးတဲ့နောက်မှလည်းခန္ဓာတွေဖြစ်ခဲ့ဘူးတယ်အေးဒီခန္ဓာတွေဟာအခုလည်းဖြစ်နောက်လည်းဖြစ်တယ်နောက်ပဋိစ္စသမုပ္ပါဒ်နဲ့ပတ်သက်ပြီးတော့လည်းမသိဘူးအဲ့ဒါမျိုးမသိတာကိုဘာလို့ခေါ်အဝိဇ္ဇာအဲ့ဒါမျိုးမသိမှုတွေရှိနေရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာအတော်တရားကုန်ခန်းပါမလားမကုန်ခန်းနိုင်အဲ့ဒါကြောင့်မို့ဒီတရားလေးပါးကိုကုန်ခန်းအောင်ကြိုးစားရတာကာမတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇာတဝအဲ့လိုဆိုတော့ဒီ၄ပါးဆိုတာတကယ်တမ်းကပရမတ်ရှုထောင့်နဲ့ကြည့်ရင်တော့လောဘရယ်ဒိဋ္ဌိရယ်မောဟရယ်တဲ့ပြောကြည့်ပါလောဘရယ်ဒိဋ္ဌိရယ်မောဟတရားဘယ်နှပါးကိုပြောတာဒီတရား၃ပါးကိုပြောတာအဲ့ဒီ၃ပါးဒုသူရစင်များအဲပယ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်နောက်ထပ်ဘဝတန်တရာခྱི་သွားเสียရှိသေးလားအဲ့ဒါမျိုးပယ်နိုင်သွားရင်အဲ့ဒီပုဂ္ဂိုလ်ကယဟန္တာဖြစ်သွားတယ်တဲ့ဘာဖြစ်သွားလဲအဲယဟန္တာဖြစ်သွားတယ်အဲ့ဒီအစဉ်ထဲမှာကြည့်ရင်သောတာပန်ဖြစ်တယ်သကတာဂံဖြစ်တယ်အနာဂံဖြစ်တယ်ယဟန္တာနောက်ဆုံးဖြစ်သွားအရတ္တဖို့ ठी ဆိုက်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ယဟန္တာဖြစ်သွားတဲ့အတွက်ကြောင့်နောက်ထပ်တန်တရာရှိသေးလားမရှိတော့အဲ့ဒီလိုယဟန္တာဖြစ်တဲ့နေရာကိုလည်းပဲဘာမလုပ်ရဘူးလေမမေ့ရဘူးတဲ့အဲ့ဒါကြောင့်မို့ယဟန်တပါအနေနဲ့ကြည့်ရင်မမေ့အပ်တဲ့နေရာဘယ်နှပါးလဲသုံးပါးရှိတယ်တဲ့ဘာတွေလဲပြောရင်ရှင်ယဟန်၊ရ ဖြစ်တဲ့နေရာရဲ့သစ္စာလေးပါးကိုသိခဲ့တဲ့နေရာရဲ့ယဟန္တာဖြစ်ခဲ့တဲ့နေရာရဲ့ဘယ်နှပါလဲ၃ပါးအေးလူတစ်ယောက်ဖြစ်နေလို့ဥပမာဒီထဲမှာတော့မင်းတစ်ပါးကိုနမူနာပြထားတယ်မင်းတစ်ပါးအနေနဲ့ဆိုရင်တော့သူအမှတ်ရရမယ့်နေရာအောင်မေ့ရမယ်အမှတ်ရရမယ်နေရာမမေ့အပ်တဲ့နေရာသူလည်းပဲဘယ်နှပါလဲ၃ပါးဘာတွေလဲပြောရင်မွေးဖွားတဲ့နေရာရဲ့မင်းအဖြစ်ရောက်တဲ့နေရာရဲ့အဲစစ်ပွဲအောင်တဲ့နေရာရဲ့မင်းတစ်ပါးအနေနဲ့မမေ့သင့်ဘူးတဲ့အဲဒါကြောင့်တို့သူတော်စင်တို့လည်းကိုယ်မွေးဖွားရနေရာလေးကိုယ့်ဘဝစပြီးအောင်မြင်လာတဲ့နေရာလေးလုပ်ငန်းလမ်းကျောပေါ်ရောက်ပြီးတကယ်အောင်မြင်နေတဲ့နေရာမျိုးအဲ့ဒီနေရာမျိုးတွေမေ့တင်ရလားမမေ့တင်ဘူးအဲ့ဒီနေရာတွေကိုမမေ့ဘဲနဲ့ကိုယ့်ဘဝကိုမူရင်းလာရာကိုလည်းပဲအမြဲတမ်းသတိထားရမယ်သတိမထားရင်အောက်ခြေလွတ်တတ်တယ်ဘာလွတ်တတ်တယ်ဒီအောက်ခြေလွတ်သွားရင်တခါတလေကိုကဆင်းရဲသားကနေချမ်းသာလာပြီးတော့ဆင်းရဲသားကနေချမ်းသာပါတယ်လို့ပြောရမှာကရှက်တယ်ဒါမျိုးတွေမရှိဘူးလားအဲ့ဒီပုံစံမျိုးမဟုတ်ဘဲနဲ့ကိုယ့်ဘဝကိုအဖြစ်မှန်တိုင်းနားလေသဘောပေါက်ပြီးတော့မမေ့တဲ့နဲ့ဒီသုံးဌာနကိုမမေ့ပဲကိုယ့်ဘဝလေးကိုသာသာရာရာနဲ့လျှောက်လန်းတတ်ဖို့မလိုဘူးလားတို့တယ်အဲဒါကြောင့်ကြွရောက်လာကြတဲ့အလုံးသောသူတော်စင်ပြိသက်အပေါင်းသူတော်ကောင်းတို့ဒီလည်းပဲမိမိကိုယ်တိုင်ကလည်းပဲတန်ဖိုးရှိတဲ့လူဘဝကိုရနေတဲ့အခိုက်အတန့်တန်ဖိုးမဖြစ်နိုင်တဲ့ဗုဒ္ဓသာသနာတော်မြတ်ကြီးနဲ့လည်းတွေ့နေတဲ့အခိုက်အတန့်မှာကိုယ့်ရဲ့ဘဝကိုတဆင့်နဲ့တဆင့်မြင်ရလေအောင်မမေ့အပ်တဲ့ဌာန၃ပါးကိုမမေ့ပဲမှန်မှန်ကန်ကအမှတ်ရအောင်မေ့နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေကုန်သတည
်းWell, you, how can you?
ကြပါစေ။